Welcome to the Voice of America in Burmese.
ဘီရနေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဧပြီလ14ရက်သကြံအကြနေကြတာပြည်နေမနေ့ခင်အစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်တဲ့ကျွန်တော်တို့အခုတက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတင်ဆက်သွားမှာဖြစ်ပါတယ်ထိတန်းရောက်သတင်းတွေထဲမှာတော့ဒီရုရှားကျူးကျော်မှုရဆန်းရေးတရုတ်ဩဇာသုံးမှုအမေရိကန်ဗန္ဓာယီဝန်ကြီးကပြောကြားလိုက်တဲ့အကြောင်းနဲ့တူယူကရိန်းယဉ်ကျေးမှုအမွေအနှစ်တွေကိုရုရှားတိုက်ခိုက်တာကစစ်ရာဇဝမှုမြောက်နိုင်တယ်လို့ UNESCO ကပြောကြားလိုက်ပါတယ်ဆန္ဒပြသမားတွေနဲ့တွေ့ဆုံဆွေးနွေးသားဖို့အစဉ်သင်းရှိနေတယ်လို့တီးလင်ကဝန်ကြီးချုပ်ကလည်းပြောပါတယ်ဒီလိုသတင်းတွေနဲ့အတူသတင်းပေးဖို့ကြက်တပုတ်မှာတော့
ဒီကရလောက်မှာတင်တာလုပ်ငန်းတွေမလျှောက်ဘူးမလုပ်ဘူးဆွဲဟာမျိုးကိုသူတို့လုပ်တာပေါ့နော်အဲ့လိုချုပ်ပြန်တယ်နဲ့လေတကယ်တော့ဖြစ်ပြနေမှာ
စီကောင်စီကလုပ်နေတဲ့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးချင်းပြည်နယ်မှာအငင်းပွားပွဲအခြေအနေတရက်ကိုတင်ပြဖို့လဲရှိပါတယ်တခါဒီကရင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြအောင်မှာပါအခုရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ဦးကျော်ဇန်သာတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်း800ဘိုကူညီထောက်ပံ့တာဟာယူကရိန်းရှေ့ဘက်ခြမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်အစိုးရကပုံထူးနေမှာပြောဆိုလိုက်ပါတယ်။နောက်ထပ်အခုလိုလက်နက်ခံရနေထပ်မံပေးဖို့မဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတဇာလင်စကီနဲ့တနအီကြာဖုန်းနဲ့စကားပြောဆိုခဲ့စဉ်ထက်သွင်းပြောဆိုခဲ့တယ်လို့နောက်ပိုင်းမှာကြေညာချက်လည်းထုတ်ပြန်ခဲ့ပါတယ်။ရုရှားကဒုံဘက်ဒေသကိုအရှိန်မြင့်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အတွက်ယူကရိန်းအနေနဲ့သူ့ကိုယ်သူခုခံကာကွယ်နိုင်အောင်အမေရိကန်ကအကူအညီတွေဆက်ပေးသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာဏာရှင်တက်စာရင်လွတ်မြောက်ရေးကိုလက်နက်တပ်ဆင့်ပေးတာကပိုကောင်းပါတယ်လို့ယူကရိန်းသမ္မတဇာလင်စကီကဗီဒီယိုကနေတဆင့်ပြောကြားခဲ့ပြီးနောက်ထပ်စစ်လက်နက်ပစ္စည်းတွေကိုထောက်ပံ့ဖို့အကူအညီထောင်းခဲ့ပါတယ်။အဲ့ဒီနောက်သမ္မတဘိုင်ဒန်အနေနဲ့ရဟတ်ယင်တွေအပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့ဖို့သဘောတူညီချက်ထွက်ပေါ်လာတာပါသမ္မတဘိုင်ဒန်ရဲ့ပြောဆိုချက်ထွက်ပေါ်လာတဲ့တရက်ထဲမှာပဲနေတိုးအဖွဲ့ဝင်ပိုလန်လစ်သူရေးနီးယားလတ်တီဗာနဲ့အက်စတိုးနီးယားနိုင်ငံတွေကသမ္မတတွေဟာယူကရိန်းမြို့တော်ကီယက်ကိုယထားနဲ့သွားပြီးယူကရိန်းသမ္မတဇာလင်စကီကိုအားပေးခဲ့ပါတယ်ရုရှားယူကရိန်းစစ်ပွဲကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်ခံရသလိုထိခိုက်ဆုံးရှုံးပြီးစီးပွားရေးပျက်စီးမဲ့အန္တရာယ်တွေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗိုလ်တူနေမှာပြောဆိုလိုက်ပါတယ်
။ As many as 1.7 billion people who instead of whom are already living in poverty
လူဦးရေတန်း 1,900 ကျော်ဟာအစားအစာလောင်စာဆီနဲ့ငွေကြေးစနစ်တွေမလုံလောက်မှုထိခိုက်ပျက်စီးမှုနဲ့ကြုံရနိုင်ပါတယ်။အဲ့ဒီလူဦးရေရဲ့သုံးပုံတစ်ပုံဟာစင်ရဲမွဲတေမှုအမှတ်မြင့်အောက်မှာရောက်ရှိနေပြီးသားဖြစ်ပါတယ်။အခုအခါမှာပို့ပြီးတော့စင်ရဲငတ်မွတ်မှုတွေနဲ့ကြုံရမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာပဋိပက္ခတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ရဲ့အစီရင်ခံစာစတင်တဲ့ပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။စတင်ထုတ်ပြန်တဲ့ပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ကမ္ဘာအစီရင်ဆုံးနိုင်ငံတွေအပါအဝင်နိုင်ငံပေါင်း36နိုင်ငံဟာသူတို့ဂျုံတင်သွင်းမှုရဲ့တဝက်ကျော်ကိုရုရှားနဲ့ယူကရိန်းကဂျုံကိုမိခိုအားထားနေရတာဖြစ်ပါတယ်။ January လနဲ့နိုင်စာရင်အခုအချိန်မှာဂျုံဈေးနှုန်းက30ရာခိုင်နှုန်းကျော်တက်သွားပြီဖြစ်ပါတယ်။ရုရှားသမ္မတပူတင်ရဲ့စစ်အုံစရိတ်တွေကိုဖျက်တောက်နိုင်ဖို့လောင်စာဆီတင်သွင်းမှုတွေကိုပိတ်ပင်အရေးယူခဲ့ပြီးနောက်လောင်စာဆီဈေးတွေဟာလည်းနှစ်ဆတက်သွားခဲ့ပါတယ်။စစ်ပွဲဟာဆိုးနေတဲ့အခြေအနေကိုပိုဆိုးသွားစေပါတယ်။ကိုယ်စင်းနှုတ်တွေတက်သွားတဲ့အတွက်ငတ်မှုမှုဟာရထုတ်တတ်မှုဒဏ်တွေကိုခံကြရမှာပါအထူးသဖြင့်တော့ကလေးသူငယ်တွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောဆိုခဲ့ပါတယ်ရုရှားကျူးကျော်တိုက်ခိုက်ခံရတဲ့ယူကရိန်းမှာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာရှေးဟောင်းအဆောက်အဦအနည်းဆုံး68ခုပျက်စီးသွားခဲ့တယ်ဒါမှမဟုတ်ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ရုရှားကဘုံကျဲတိုက်ခိုက်တဲ့အတွက်ယူကရိန်းရဲ့ဒေသကြီး6ခုအတွင်းမှာရှိတဲ့ယူကရိန်းရဲ့အလက်ခေအစောပိုင်းကာလကနေဆိုဗီယက်ကာလဘီတုကာလက်ရာတွေအထိရှေးဟောင်းယဉ်ကျေးမှုအစအဦးတွေထိခိုက်ပျက်စီးခဲ့တယ်လို့ UNESCO အဖွဲ့ကြီးရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်ဌာနညွှန်ကြားရေးမှူးလက်ဇာရီအဆိုမိုကပြောကြားခဲ့ပါတယ်။ ယူကရိန်းရဲ့အရှိတ်ချက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်သွားလို့မရသေးပဲအခြားနေရာတွေကိုသာသွားရောက်မှတ်တမ်းယူလို့ရတာကြောင့်ပျက်စီးဆုံးရှုံးတဲ့ယဉ်ကျေးမှုအမွေအနှစ်တွေပိုတိုးလာနိုင်သေးတယ်လို့ညွှန်ကြားရေးမှူးအဆိုမှုကပြောဆိုခဲ့ပါတယ်။ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ရဲ့သင်္ကေတပုံပါတဲ့အဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးစစ်ရာဇဝေးမှုအဖြစ်မှတ်ယူနိုင်တယ်လို့ရှေးဟောင်းအမွေနဲ့ညွှန်ကြားရေးမှူးချုပ်အဆိုမှုကသတိပေးပြောဆိုပါတယ်။တရုတ်အနေနဲ့သူ့ရဲ့ဩဇာကိုအတုံးပြုပြီးရုရှားယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိုအဆုံးသတ်အောင်လှုံ့ဆော်သင့်တယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးဂျန်နက်ယယ်လင်ကဗော်ဒဟူးနေကပြောဆိုလိုက်ပြီးအဲ့ဒီလိုမလှုံ့ဆော်ပါကတရုတ်အနေနဲ့ရုရှားစစ်ပွဲကိုစန့်ကျင်တဲ့အမေရိကန်အပါအဝင်မဟာမိတ်တွေနဲ့စီးပွားရေးအရာဆက်ဆံရေးထိခိုက်လိမ့်မယ်လို့တတိပေးပြောဆိုလိုက်ပါတယ်။တကမ္ဘာလုံးကတရုတ်ပေါ်ထားတဲ့သဘောထားနဲ့စီးပွားရေးအရာဆက်လက်ပြီးရောနှောပေါင်းစပ်မှုဟာအလုံးကရုရှားနဲ့ပတ်သက်ပြီးတုံ့ပြန်လှုံ့ဆော်ဖို့ချမှတ်ထားတာတွေအပေါ်တရုတ်ရဲ့တုံ့ပြန်မှုအပေါ်မှာမူတည်နေတယ်လို့အမေရိကန်ဗန်နာရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အခုလိုအမေရိကန်ဗန်နာရေးဝန်ကြီးရဲ့ပြောကြားချက်အပေါ်တရုတ်အစိုးရရဲ့တုံ့ပြန်ပြောဆိုချက်ယုတ်တိရထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒါပေမဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Washington Mirror VOA ကသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကျော်စံသားပါထင်းချုပ်ခံထားရတဲ့အီရန်နိုင်ငံပိုင်းငွေတချို့နဲ့ပတ်သက်ပြီးနိုင်ငံခြားဘဏ်တစ်ခုနဲ့သဘောတူညီမှုရရှိလိုက်ပြီလို့အီရန်နိုင်ငံခြားရေးဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ဒါဟာအဲ့ဒီထင်းချုပ်ခံငွေတွေဘယ်အချိန်မှဘယ်ပုံပဲနည်းနဲ့ပြန်လွှတ်ပေးမယ်ဆိုတာနဲ့ပတ်သက်တဲ့စီပြေးသဘောတူညီချက်ဖြစ်တယ်လို့အီရန်ဝန်ကြီးဟူဆိန်အေမီရ်အဗ်ဒူလီယန်ကသတင်းစာရှင်းလင်းပွဲမှာပြောကြားတော့တာပါ။2018တုန်းကအီရန်အပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်အရေးယူမှုတွေပြန်လည်ချမှတ်လိုက်ပြီးတဲ့နောက်ဒေါ်လာဘီလီယံပေါင်း7နန်းချီတဲ့အီရန်ပိုင်ငွေကြေးတွေကိုတရုတ်တောင်ကိုရီးယားဂျပန်အပါအဝင်နိုင်ငံအများအပြားကထိန်းချုပ်ထားခဲ့ကြတာဖြစ်ပါတယ်။2015နျူကလ িয়ার သဘောတူညီချက်အရအီရန်အပေါ်ဒဏ်ခတ်မှုတွေကိုယူသိမ်းခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအဲ့ဒီသဘောတူညီမှုကတစ်ဖက်သက်နှုတ်ထွက်ပြီးဒဏ်ခတ်မှုတွေကိုဆက်လက်ချမှတ်ခဲ့တာပါ။ထိုအချိန်ထိအီရန်နိုင်ငံဟာတောင်ကိုရီးယားနိုင်ငံကိုရေနံစိမ်းတင်ပို့တဲ့အဓိကနိုင်ငံတစ်ခုဖြစ်ခဲ့ပြီးအခုသဘောတူညီချက်ဟာအဲ့ဒီမှာထိန်းချုပ်ခံထားရတဲ့ဒေါ်လာ9ဘီလီယံကျော်ကိစ္စပြည်လည်ရေးကိုဥတည်နေတယ်လို့ AFP ကဖော်ပြပါဗျ။သီရိလင်္ကာဝန်ကြီးချုပ်မဟင်ဒါရာဂျပက္ဆာကကိုလံဘိုမြို့တော်သူ့ရဲ့ရုံးအပြင်ဘက်မှာစခန်းချကန့်ကွက်နေသူတွေနဲ့တွေ့ဆုံဖို့ဆန္ဒရှိတယ်လို့ပြောပါဗျ။ဆန္ဒပြသမားတွေကတိုင်းပြည်စည်းပွားရေးအကြတဲ့ကျုံနေရတဲ့အတွက်ဝန်ကြီးချုပ်နဲ့သူ့ကိုဖြစ်သူသမ္မတဂိုတာဘာယာရာဂျပက္ဆာရောယာဒူဂန်တုထွက်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ကျွေး11နှစ်ပြီးနိုင်ငံခြားငွေယွန်နယ်ကျဆင်းနေတဲ့သီရိလင်္ကာနိုင်ငံဟာစေဝါအစားအစာလောင်စာမလုံလောက်မှုတွေနဲ့ရင်ဆိုင်နေရပြီးတိုင်းပြည်ရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ခရီးသွားလုပ်ငန်းဟာလည်းကိုဗစ်ကာယောဂါကြောင့်ရပ်ဆိုင်ခဲ့ရပါတယ်။သီရိလင်္ကာဘိုဘန်ကတော့ပြည်ပကျွေးမီပြန်လည်ပိတ်ဆတ်မှုအားလုံးကိုရပ်ဆိုင်ထားပြီးကျွေးမီဆိုင်ရာအစည်းအဝေးသစ်တရအတွက်နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF နဲ့ဆွေးနွေးမယ်လို့ဆိုထားပါတယ်။သမ္မတဂိုတာဘာယာရာဂျပက္ဆာကသူနှုတ်ထွက်ပေးဖို့သမ္မတနန်းတော်ကိုဝိုင်းရံတောင်းဆိုနေသူတွေကိုဖြိုခွဲဖို့အတွက်အရေးပေါ်အခြေအနေတရကြီးညာခဲ့ပေမဲ့သူ့ရဲ့အနာရညွန်ပေါင်းအုပ်စုတွေကလွှတ်တော်ကိုယ်စားလှယ်ပေါင်း42ယောက်နှုတ်ထွက်သွားပြီးတဲ့နောက်အရေးပေါ်အခြေအနေကိုပြန်လည်ရုပ်သိမ်းခဲ့ရပါတယ်။ကိုဗစ်ရောဂါထိန်းချုပ်မှုနဲ့ကာကွယ်တားဆီးရေးလုပ်ငန်းတွေကိုအလျှော့မပေးနိုင်ဘူးလို့တရုတ်သမ္မတရှီဂျင်းဖင်ကပြောကြောင်းတရုတ်နိုင်ငံပိုင်းရေဒီယိုကိုကူကာပီရိုက်တာသတင်းဌာနကဖော်ပြပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေအချရှန်ဟိုင်းမြို့မှာကိုဗစ်ကူးစက်မှုအသစ် 25,000 ကျော်တွေ့ရှိခဲ့ပြီးတဲ့နောက်သမ္မတရှီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။2019နှောင်းပိုင်းဝူဟန်မြို့မှာကိုဗစ်ရောဂါဖြစ်ပွားမှုစတင်တွေ့ရှိခဲ့ပြီးကြတဲ့ကတရုတ်နိုင်ငံဟာကိုဗစ်ထိန်းချုပ်ရေးအတွက်အပြင်းထန်ဖိအားပေးခံလာခဲ့ရတာပါတရုတ်သမ္မတရှီကတော့ကိုဗစ်ကင်းစင်ရေးအတိအကျဆက်လက်ဆောင်ရွက်တော့မှဖြစ်တယ်လို့စီးပွားရေးနဲ့လူမှုအသိုင်းအဝိုင်းပေါ်ကြေညာခဲ့မှုကိုလည်းပဲအနည်းဆုံးဖြစ်အောင် ကျိုးပန်းသွားမယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုမှာတော့လေရင်ခီးတွေနဲ့အများသုံးဆယ်ယူပို့ဆောင်ရေးစနစ်ကိုအသုံးပြုသူတွေဟာနှကောင်းစည်းတပ်ဆင်မှုကန့်သက်ချက်နောက်ဆုံးလို့ပြောထားတဲ့ဧပြီလ18ရက်နေ့ကိုကျော်လွန်ပြီးနောက်ထပ်15ရက်ဆက်လက်တပ်ဆင်ရလိမ့်ဦးမယ်လို့ကုဆေယောကထင်းချုံရေးဘူဌာနကဘူရူးနဲ့မှာပြောကြားလိုက်ပါတယ်ခင်ဗျာ2022ခုနှစ်အတွက်မြမရိုးရသကြံကိုရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြို့ကြီးတွေမှာလုံခြုံရေးတိုးမြှင့်ပြီးစီကားအောင်ကြိုးပမ်းနေပေမဲ့နေရာတော်တော်များများမှာတော့ရေကစားသူမရှိတော့ချောက်ကပ်နေခဲ့ပါတယ်။တကြံအကျုံနဲ့မနေ့ပိုင်းနေရာတချို့မှာအစည်းအစားပောက်ကွဲမှုနဲ့ပြက်ကတ်မှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့တော်မန္တပ်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကခွင့်ပြုချက်ရထားတဲ့ကားတွေကိုပဲရေကစားမန္တပ်ရှိကိုဖြတ်သန်းခွင့်ပြုခဲ့တဲ့အတွက်စီစီကားကမရှိခဲ့သလိုနိုင်ငံနေရာအတော်များများမှာလည်းရေထွက်ကစားသူမရှိတော့ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးဆလုံးချင်းဘုံပေါက်ကွဲခဲ့တဲ့ဒီမြို့တော်ဝန်မန္တတပိုက်ကလမ်းတွေကိုဧပြီ13ရက်ကနေ16ရက်နေ့အထိမနေ့ခုနိုင်ကနေညနေ6နာရီအတွင်ပိတ်ထားမယ်လို့လည်းရန်ကုန်တိုင်းကောင်စီကကြေညာထားပါတယ်။အနာသိမှုကိုဆန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေကတော့တော်လှန်စကြံဆိုပြီးစစ်ကောင်စီကလုတ်တဲ့မန္တတွေကိုမသွားကြဖို့လှုံ့ဆော်ခဲ့ပါတယ်။မုံရွာအခြေဆိုင်ဒေါင်းမျိုးဆက်တန်ကြအဖွဲ့က NUG အစိုးရကိုဝေဖန်ထောက်ပြတာစီအနာသိမှုကိုဆန့်ကျင်တာတွေအပြင်စစ်ကောင်စီရဲ့ဖိနှိပ်မှုဖန်ဆီးခံရသူတွေရဲ့အခြေအနေစတာတွေကိုအင်တာနက်အွန်လိုင်းမှာအခုလိုတင်ပြထုတ်ခဲ့ကြပါရခင်ဗျာ
ကြာသပတေးနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုဇော်မှုကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုဒီအစီအစဉ်ကို internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲဓာတ်ရိုက်လာရောက်နားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစတဲ့ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုပြောပြပါမယ်ကရင်မျိုးသားအစည်းအရုံး KNU ရဲ့တပ်မဟာ6ထင်းချို့ရမြဝတီခရိုင်တဲကတင်ငန်းညီနောင်ကွန်ကရစ်မြို့တောင်ပိုင်းနဲ့မြဝတီကော်ဂရိတ်အာရှလမ်းမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေနဲ့ဒီစစ်ကောင်စီတပ်တွေကြားမှာ AP 13ရက်နေ့တုန်းကတိုက်ပွဲဆက်ဖြစ်နေပြီးအာရှလမ်းမှာတွန်းနေတဲ့ကားနဲ့ဆိုင်ကယ်တချို့လည်းမီးရှို့ဖျက်ဆီးခံရပါတယ်မြဝတီမျိုးမှာစစ်ကောင်စီရဲ့လမ်းလျှောက်တကြံကိုလုံခြုံရေးတင်းကျပ်ထားပြီးရေကစားသူတွေတိတ်မရှိပဲဖြစ်နေပါတယ်ဒီအခြေအနေတွေကို VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
။ဒီမျိုးသားစီယုံထိတ်ထုတ်ရာ CNU တက်မှာ6လေးကေကောဒေတာသင်ရင်းညီနောင်ကော့ပိတ်တောင်းမိုင်းနဲ့မြောက်ပြည်ကော့ပိတ်အာကျလမ်းမှာစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာပါ။အီဒီက13ရက်နေ့မနေ့ကစပြီးအာကျလမ်းစိတ်ပူးပေါင်းနဲ့ကျောင်းတော်ထောင်းကြီးမှာတိုက်ပွဲတွေဖြစ်နေပြီးအာရှလမ်းမှာတွားနေတဲ့ကားတွေစိုက်ကယ်တွေမိရှုပ်ပြက်စီးခံရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်။အာရှလမ်းမှာလည်းတောင်ပေါ်လမ်းမှာအလုပ်ကိုကားတွေမိရှုပ်ခံရတယ်။အာရှလမ်းရဲ့ဆောင်ကလေးကားချက်လမ်းမှာကားတွေမိရှုပ်ပြက်စီးခံရတာနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာတိတိကျကျမသိရသေးပါဘူး။စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမရှိသေးပါဘူး။မနေ့ကတော့စစ်ကောင်စီရဲ့ခလာရ35တရင်းလမ်းမှာတိုက်ပွဲတွေဖြစ်နေတယ်လို့ညပိုင်းမှာတော့ခင်းမှုစားရွာဘက်မှာဒီကြောင်ကနေတိုက်ခတ်မှုတွေလုပ်တဲ့အတွက်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီရဲ့ပိုင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မြောက်ဤခရိုင်လေးက၄ကီကောအမြောက်ကုန်းခလာရ35လက်နက်ကြီးကုန်းကနေလက်နက်ကြီးတွေဖြစ်နေတာလည်းရှိနေပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေပြီနဲ့တခြားကာလမှာစီကားအောင်လုံခြုံရေးတွေထားပြီးကျင်းပနေရလို့လည်းမြောက်ဤမျိုးကံကဆက်ပြောပြပါတယ်။
ဒီကနေ့ဆက်ကြတဲ့ဆိုတော့စီယုံဝါနဲ့စီတီဘုံကန်ကျန်စီတီယုံဆောက်တော့တိုင်းအဲ့နာရုံးလောက်ပါလေ။ဆန်ဆောင်ကချန်နဲ့ဒီကတော့ရှင်းလာလို့စီစီကျော်လာလို့ရှိဒီကွာအမမမရှိဘောတဲ့ဘလူးကောက်လေးဒီအမမှာတော့တရားမရလို့ပြည်တယ်စီကောင်းပါလေးအောင်လေး။ဒါကစီယုံအဖြစ်စီယုံဒီမိုးဝါစီဘောသူတို့ဒင်းစီတိုင်းနာမှာဆိုလို့ရှင်တော့သူတို့ကခင်းရှိတဲ့ကောင်းရဲလေးအားလာတဲ့ကျောင်းဝင်လေးတွေကုန်စစ်တယ်။တင်းသွားမယ်ဆိုရင်တင်းသွားမယ်လို့ကုန်လုံးနဲ့အခုကတစ်ဆိုင်လေးရောတာတော့ကုန်စစ်တယ်။
ကရင်ပြည်နယ်ရဲကမော်ကီစစ်ကောင်စီစခန်းကိုကရင်မျိုးသားလူမျိုးရေးတပ်ဖွဲ့တွေကမနက်20ရက်နေ့ကတိုက်ယူလိုက်ပြီးတဲ့နောက် ။这搞定的干嘞，伊比亚之拿在银行里丢钱也要拿的，在柜里个再干钱里把来先。
ထိုင်းပြည်သား VOA သတင်းတော်မအေးမာရဲ့သတင်းပြပွက်ဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီရခိုင်ပြည်နယ်ဘက်ကစီးရီးတင်းမာမှုအခြေအနေတွေတကြံပွဲတော်အခြေအနေတွေကိုမပြောပြခင်ပါဒီချင်းပြည်နယ်ဘက်ကစီမံကိန်းတွေနဲ့ပတ်သက်ပြီးပူးပေါင်းပါဝင်ခြင်းမလုပ်ကြဘူးတားမြစ်တဲ့အကြောင်းကိုတင်ပြခြင်းပါတယ်ချင်းပြည်နယ်အတွင်းစစ်ကောင်စီရဲ့စီမံကိန်းလုပ်ငန်းတွေမှာတန်တာလျှောက်ချင်းနဲ့လုပ်ငန်းဆောင်တာမလုပ်ကြဘူးချင်းဒေသခံကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့ပူးပေါင်းကော်မတီချင်းလန် Joint Defense Committee CJDC ကနေကြေညာချက်ထုတ်ပြန်ပါတယ်။ဘာကြောင့်ပြစ်ပင်ရတဲ့အကြောင်းရင်းကိုအတိအကျမသိရပေမဲ့စီအစိုးရရဲ့လုပ်ငန်းဆောင်တာရန်ရာလေပတ်မှုကိုရပ်တန့်စေဖို့အတွက်ရည်ရွယ်ပြီးပြောတာဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်။ဒါတွေကအထူးရောက်မှုအားနည်းတယ်လို့လည်းချင်းနိုင်ငံရေးလေလာသုံးသပ်သူတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစုံမိုးကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ချင်းမျိုးသားတပ်ပေါင်းစုဖြစ်တဲ့ချင်းဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့များပူးပေါင်းကော်မတီချင်းလန် Joint Defense Committee CJDC ကနေချင်းပြည်နယ်တစ်ခုလုံးမှာတင်ဒါလျှောက်ချင်းနဲ့လုပ်ငန်းဆောင်ရွက်ချင်းကိုလုံးဝပိတ်ပင်တားမြစ်ကြောင်းဧပြီလ12ရက်နေ့နေဆွဲနဲ့ထုတ်ပြန်ထားပါတယ် CJD ရဲ့တတိယအကြိမ်မြောက်ပုံမှန်အစည်းအဝေးကိုဧပြီလ9ရက်နေ့ကနေ12ရက်နေ့အထိ CJDC ရုံးချုပ်ဗီတိုရီယာစခန်းမှာကျင်းပပြုလုပ်ခဲ့အပြီးအခုလိုထုတ်ပြန်ထားတာဖြစ်ပါတယ် CJDC ဘက်ကထုတ်ပြန်ပိတ်ပင်ပေမဲ့တင်တာလျှောက်တာနဲ့လုပ်ငန်းဆောင်ရွက်တာရှိနေစေအခြေအနေကြောင့်တက်ရောက်မှုမရှိဘူးလို့ချင်းအေးလေးလာသူကိုထော်ရယ်ကပြောပါတယ
်ဒီဖြစ်ပြရလက်အောက်မှာတင်တာလုပ်ငန်းတွေမလျှောက်ဘူးမလုပ်ဘူးဆွဲဟာမျိုးကိုသူတို့လုပ်တာပေါ့နော်ဟိုတစ်ခါတော့အဲ့လိုထုတ်ပြန်ပေမဲ့လည်းဟိုလုပ်နေတဲ့လူကလည်းလုပ်နေကြတာပဲလေတကယ်တော့ချစ်ပင်နယ်မှာဒီမှာကြီးနေရတော့အများကြီးပဲလေတကယ်လို့အဲ့ဒါမလုပ်ရင်လည်းဒီအတိုင်းဝိုင်းနဲ့နှိစက်တဲ့လူကရှောက်မှာပဲဆိုတော့အဲ့လိုမျိုးထုတ်ပြန်ချက်တကတော့တိတ်ချီရောက်မှုရှိမယ်လို့လည်းကျွန်တော်သိတော့မချင်ဘူးပေါ့နော
်ချင်းပင်နယ်ဟာကြံတိုင်းနဲ့ပြည်နယ်အားလုံးနဲ့ဆိုင်ရင်ဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေမှာရှိနေပါတယ်ဒီလိုအခြေအနေမျိုးစစ်ကောင်စီရဲ့စီမံကိန်းလုပ်ငန်းလှုပ်ဆောင်မှုကိုပိတ်ပင်တဲ့အပေါ်ရခိုင် NLD အစိုးရလက်ထက်ကချင်းပင်နယ်ရဲ့လူမှုရေးဝန်ကြီးဟောင်းဥပောင်လွန်မင်းထံကအခုလိုပြောပါတယ
်အခုကဒီဟာကမလုပ်တော့ဘူးဆိုရင်နိုင်ငံကြီးကိုပဲဒီကအားသတ်ကြည့်တော့လုပ်မယ်ဆိုရင်တော့တင်းပါဘူးကျွန်တော်ဖြစ်ပြီးကျတော့ဖွဲ့စည်းရေးကတော့ဘယ်သူပဲအုပ်ချုပ်ချုပ်ဖြစ်နိုင်တော့နှစ်ခုစက်သွားရင်ကောင်းတယ်ပေါ့
ရခိုင်အစိုးရလက်ထက်မှာချင်းပြည်နယ်အတွက်ဖွံ့ဖြိုးရေးစီမံကိန်းတွေရှိခဲ့ပေမဲ့မနေ့က February လမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီမံကိန်းအကောင်အထည်ဖော်ဆောင်ဖို့ရပ်တန့်သွားတယ်လို့ဥပောင်လွန်မင်းထံကအခုလိုဆက်ပြောပါတယ်
။အခုမှန်ကစူရကစစ်တမ်းကုန်ဆုံးပြီးမှနောက်ပိုင်းကအမေရိကန်ပြည်စူရရဲ့ဟိုစီမံချက်ကူပဲအကောင်အထည်ပေါ်ရှိတယ်။အခုလည်းပဲကျွန်တော်တို့ကနှစ်လပဲလို့တော့အဲနှစ်လအတွင်းမှာနောက်တစ်နှစ်2020နဲ့တစ်ခုနဲ့တစ်နှစ်အထိရလာပြီကဆက်မစီမံကြီးပြသွားတယ်ဒီလောက်ချက်သွားတာညပါတယ်။ကျွန်တော်တို့အကြည့်ဖုန်းကြီးရရန်ကြီးကိုလည်းကျွန်တော်တို့ချင်းပြည်နယ်လိုဟာဒီနာနေတဲ့တာတွေမှာကျွန်တော်တို့ပတ်နိုင်တဲ့နိုင်ငံတော်ဘတ်ဂျက်အများဆုံးတုံးပြီးတော့ကျွန်တော်တန်းတုံးတပိန်းကျော်ကျော်ပေါ့နော်တပိန်းခွဲလောက်ရှိပြီအတုံးနေပါမယ
်ရခင်အစိုးရလက်ထက်ကသွာလာရေးခက်ခဲတဲ့ချင်းပြည်နယ်ရဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းမှာဘတ်ဂျက်အများဆုံးတုံးခဲ့ပြီးပညာရေးကျန်းမာရေးကိစ္စတွေမှာလည်းအလေးပေးဆောင်ရွက်ခဲ့တယ်လို့သူကပြောပါတယ်ချင်းပြည်နယ်တစ်ခုလုံးအစိုးရစီမံကိန်းလုပ်ငန်းတွေမှာတင်တာလျှောက်ချင်းနဲ့လုပ်ငန်းဆောင်ရွက်ချင်းကိုပိတ်ပင်တားမြစ်ရတဲ့အကြောင်းမေးမြန်းဖို့ CJDC တာဝန်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးတည်းရှိနေကြောင်းသာဖြေဆိုခဲ့ပါတယ် CJDC ကအခုလိုတိဆောက်ရေးလုပ်ငန်းပိတ်ပင်ရတဲ့အကြောင်းကိုတော့ချင်းအေးလေးလာသူကိုထောင်ရယ်ကအခုလိုသုံးသပ်ပါတယ်
အတိအကျတော့သူချုပ်ပြန်တဲ့ရည်ရွယ်ချက်ကတော့စစ်အစိုးရနဲ့ဥပပေါင်းဆောင်ရွက်မှုမလုပ်ဘူးစစ်ဆေးရုံဆက်လက်ပြီးတော့ဆန့်ကျင်ဖို့ဆိုရဲဟာမျိုးရဲ့ချက်ဖြစ်ဖို့များတယ်ပေါ့နော်ဟိုစစ်ဆေးရရဲ့လုပ်ငန်းဆောင်တာရန်တရားလည်ပတ်မှုကိုရပ်တန့်စီဖို့အတွက်အဲ့လိုမျိုးဆုတ်ပြန်တာဖြစ်နိုင်တယ်ပေါ့နော
် CJDCR ချင်းမျိုးသားတိဆောက်ရေးလုပ်ငန်းစဉ်နဲ့ချင်းပြည်တော်တိဆောက်ရေးကိုဥတီဆောင်ရွက်နေပြီးချင်းပြည်နယ်တိဆောက်ရေးအတွက်အနောက်အရှက်အဟံအထားဖြစ်စေမဲ့မြေသိအဖွဲ့အစည်းမြေသိပုဂ္ဂိုလ်ကိုမဆိုအမျိုးသားရေးတာဝန်အရအေးအေးယူသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ
်
သာသာပရိနမနဲ့ခင်ပဇံအကြနေမနဲ့ VOA ရဲ့အစီအစဉ်တွေကိုသရရှင်နေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်မှာအေရခိုင်တပ်တော်နဲ့ဒီစစ်ကောင်စီတပ်တွေကြားထိတ်တိုက်အခြေတင်ဖြစ်နေကြပြီးလက်နက်ကြီးတွေမှာချင်းချောက်ပစ်ခတ်တာတွေရှိတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။မင်းများနဲ့မြေပုံမြို့ချားမှာဝင်လာတဲ့စစ်ကောင်စီစစ်ကြောင်းကိုပြန်ဆုတ်ပေးဖို့AA ဘက်ကတောင်းဆိုအပြီးမှာစစ်ကောင်စီတပ်တွေကပြန်ဆုတ်ပေးပေမဲ့မကြေမနက်နဲ့အခုလိုပြစ်ခတ်ခဲ့ပုံရတယ်လို့စောင့်ကြည့်သူတွေကပြောပါတယ်။ရခိုင်ပြည်နယ်တွင် AA ရဲ့အုပ်ချုပ်မှုတိုးပြီးလှုပ်ဆောင်လာနေတာကိုစစ်ကောင်စီဘက်ကလည်းတတိပေးတုတ်ပြန်နေတာမို့စေတနာတွေဆိုးလာမှာကိုစိုးရိမ်နေကြပါတယ်။ကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့AA တက်ရဲ့နိုင်ငံရေးဦးဆောင်ဖွဲ့ ULA ရခိုင်မျိုးသားအဖွဲ့ချုပ်မှနိုင်ငံရေးမှူးဖြစ်တဲ့ဦးလာစောကတိုက်ပွဲဖြစ်တာမဟုတ်ပဲထိတ်တိုက်နည်းနည်းတွေ့တာပါလို့ရှင်းပြပါတယ်
ဟိုထိတ်တိုက်တွေ့မှုတွေနည်းနည်းရှိတယ်မင်းပြနဲ့မြေပုံကြားမှာပေါ့တိုက်ပွဲဖြစ်တယ်တော့ကျွန်တော်မကြားဘူးဟိုဘက်ကလည်းစစ်ကောင်စီဘက်ကတော့မလိုအပ်ပဲစစ်ကြောင်းနဲ့ဝင်လာတယ်ဝင်လာတယ်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဒီပြဿနာကိုကျွန်တော်တိုက်လို့ခိုက်လို့တော့လက်နက်ကြီးသုံးတဲ့ငယ်နဲ့ပြစ်ပြီးတော့သူပြန်ဆုတ်သွားတယ
်ကြားအဖြစ်အသေးစိတ်အခုလိုဖြစ်ခတ်တဲ့ဒီဖြစ်ရပုံကိုလည်းရခိုင်ရေအနိကလိလာစောင့်ချီနေသူမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကမနေ့ညကအခုလိုရှင်းပြပါတယ
်ဒီနေ့ဆက်စံနိုင်ခွဲလောက်မှာမြေပုံမင်းပြလမ်းပေါ်ကရွာကြီးတရွာပေါ့ဝက်ကောင်းဆိုတဲ့ရွာပေါ့မြေပုံနဲ့ဆိုရင်9မိုင်လောက်ဝေးတယ်အရှေ့က800လောက်ရှိတယ်အဲ့ဒီရွာနဲ့တောင်ဖက်ဆက်မှာစေခံအောင်တခုရှိတယ်အဲ့ဒီစေခံအောင်မှာစစ်တပ်ကစစ်သား30လောက်ကတပ်ဆွဲထားတာ4လောက်ရှိပေါ့အဲ့တော့ဒီဘက်ကအေးတပ်ဖက်ကတွားတဲ့အခါမှာသူတို့ဟိုနည်းနည်းအရှိတင်ဖြစ်ကြတယ်ထင်ပါတယ်ဟိုနောက်ဆုတ်ခိုင်းတယ်ပေါ့အရက်ဖက်ကပြောတဲ့သတင်းအရဆိုရင်တော့ဒါအေးတပ်ဖက်ကအဲဒီကမစစ်တပ်ဖက်ကတပ်သားတွေကိုအဲ့ဒီအဆောက်မှာမနေဘူးပေါ့နော်ဟိုနောက်ဆုတ်ပေးဖို့အဲ့လိုတောင်းဆိုတယ်လို့ပြောတယ်အဲ့လိုအရှိတင်ပြောနေတာကကမစစ်တပ်ကတော့စစ်သားတွေကတော့အနည်းနာကတောင်းပေါ်တက်သွားတယ်အဲ့အတက်မှာပေါ့သူတို့လက်နက်ကြီးတွေနဲ့ရောလက်နက်ငယ်တွေကနဲ့ရောဒီလက်နက်ကြီးကတော့20 30လောက်လက်နက်ငယ်တွေကတော့အချက်20ကျော်လောက်ပြစ်တယ်လို့ရွာသားတွေကပြောပါတယ်ဖြစ်စဉ်ကတော့9မိနစ်လောက်ပါပဲတိတ်ပြီးတော့မကြာခဲ့ပါဘူး
အဲ့ဒီတော့နောက်ဆုံးအခြေအနေကိုဆက်မေးရမှာလဲနေကန်ဥဖေတန်းက
သူတို့အဲ့ဒီတောင်ပေါ်မှာပဲလောလောဆယ်ရှိနေကြတယ်သူလည်းအကြောင်းကြားတယ်ပေါ့နော်မြေပုံကလည်းတချို့စစ်တပ်ဖက်ကအဲ့ဒီနေရာကိုလာလို့ပြောတယ်ဒီတော့အေဖက်ကလည်းအဲ့ဒီနေရာကိုချက်ပြီးတော့လာနေလို့ရွာသားတွေစီကတော့တဆင်ကြားနေရတာလို့ဒီအဲ့နောက်ဖြစ်မလားမဖြစ်လားဆိုတော့ကျွန်တော်တို့စောင့်ကြည့်နေတာပေါ့ဗျာနော်ရွာသားတွေလည်းအကုန်လုံးစိုးရိမ်ပြီးတော့အဲ့ရွာကနေပြီးတော့တခြားရွာတွေကိုပြောင်းသွားကြတာပေါ့အဲ့လိုဖြစ်စင်တော့လောလောဆယ်ဖြစ်နေပါတယ
်ဒီနေရာမှာရခိုင်ပြည်နယ်အတွင်းအေအနေနဲ့တရားစီရင်ပါဝင်အုပ်ချုပ်ရေးတချို့ချလာတဲ့ပေါ်စစ်ကောင်စီနဲ့တင်းမာမှုတချို့ရှိလာနေခြင်းအခုလိုဖြစ်လာတဲ့ပေါ်ထူကြပါလားလို့မေးရမှာဦးလာစောကအ
ဲစစ်ကောင်စီဘက်ကလည်းကျွန်တော်တို့ကန့်ကွက်ထားတာလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကလည်းလုံးတင်းလုံးထိုက်လို့လုံးနေတဲ့အပိုင်းတွေရှိတယ်အဲ့တော့ဒီဟာတွေကတော့ဘယ်လိုမှဟိုတကယ်ဟိုဘယ်လိုခေါ်မလဲ higher level မှာကြီးနိုင်မယ့်ကိစ္စတွေအဲ့တော့ဒီမှာကတော့ကျွန်တော်တို့အကုန်လုံးထိန်းချုပ်ထားနိုင်တယ်ကျွန်တော်တကြံဆိုလဲကျွန်တော်တို့ရခိုင်ရိုးရာရင်ယူမှုအမွေနစ်ကိုကျွန်တော်ထိန်းသိမ်းနေနေဒီမှာအဲ့တကြံပွဲတော်ကိုအနှစ်တရာရှိရှိကျွန်တော်လှုပ်ထားနိုင်တယ်ရင်းရင်းဆန်းဆန်းပဲလှုပ်ထားနိုင်တယ်စီနယ်ကဏ္ဍဖြစ်အောင်လဲကျွန်တော်တို့ဒီ ULA တို့တက်မတော်တို့ဘက်ကထိန်းထားနိုင်တယ်ဘာမှပြဿနာမရှိအဲ့ရင်ကြားထဲမှာစစ်ကြောင်းနဲ့ဝင်လာတဲ့အတွက်ကြောင့်နည်းနည်းစိတ်အနှောင့်အယှက်ဖြစ်တာတွေရှိတယ်ဒါပေမဲ့ပြန်ထိန်းထားနိုင်လိုက်တဲ့အနေအထားရှိတယ်ကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးမှုတွေအကုန်လုံးလုံနိုင်တယ
်ဒီပေါ်ဥဖေတန်းကလည်းအေးအေးပြောခွင့်ရကိုကိုးကားပြီးအခုလိုရှင်းပြပါတယ
်ဒီကွင်ရှိရဲ့ဒီကိတုကတော့အဲ့လိုပဲတရားရုံးတို့သူတို့လုံငန်းစီတွေပေါ့နော်အိုရှိုရဲ့လုံငန်းစီတွေမှာနမတမနောဘက်ကနေပြီးတော့အနှောင့်အယှက်ပြုတယ်ပေါ့နော်ဟန်တာတဲ့သဘောမျိုးဟိုအေးတရားရုံးတွေမှာမတိုင်ရဘူးဆိုတဲ့မျိုးရွာတွေမှာဒီလူတွေကံဖက်ကိုအဲ့လိုအကြောင်းကြားတာမျိုးပေါ့နော်အိုရှိုရီအဖွဲ့အစည်းတွေကိုစစ်ဆေးတာမျိုးအဲ့လိုလုပ်ရှင်းဟာအခုနှစ်ဖက်နားလည်မှုနဲ့တိကျောက်တာအငင်းကြိုင်းကိုပြည့်စည်သွားနိုင်တယ်ဒါကစီးရအင်းမော်မှုရှိတဲ့အခြေအနေမျိုးစိတ်မချရတဲ့အခြေအနေမျိုးလို့လူတွေဘက်ကလည်းပြောထားတယ်ဆိုတော့ဒီကိစ္စကရှစ်ဆက်ပြီးတော့လည်းပဲတစ်ဖက်နဲ့တစ်ဖက်ကတရင်ဝင်လှုပ်ထားတဲ့သဘောတူညီချက်မဟုတ်ဘူးလေနားလည်မှုနဲ့လှုပ်ထားတဲ့သဘောတူညီချက်ဆိုတော့ရှစ်ဆက်ပြီးတော့အဲ့လိုပြဿနာမျိုးမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးပေါ့အဲ့လိုအခြေအနေမျိုးမှာတစ်ဖက်နဲ့တစ်ဖက်ခန္ဓာချက်ချင်းမတူဖြစ်စဉ်ချင်းအပေါ်မှာအဖွဲ့နဲ့တစ်ဖွဲ့နားလည်မှုလွဲတာလည်းရှိနိုင်တယ် တကယ်တမ်းရွေးချယ်ရှိရှိနဲ့ဖြစ်လာပြီဆိုရင်တော့ဒီကိစ္စတွေကဟိုတိုက်ပွဲတွေပြန်ပြီးတော့ရခိုင်ပြည်နယ်မှာဖြစ်လာနိုင်တဲ့အခြေအနေတွေရှိတာပေါ့ ULA ဘက်ကလည်းအဲ့ဒါကိုကြေညာချက်ထုတ်ပြီးသားဖြစ်ပါတယ
်တကယ်တော့စစ်ကောင်စီနဲ့ AA နှစ်ဖက်အကျိုးတူအပြစ်ရထားပြီးမဲ့ဒီတနေ့ကနေ AP 10ရက်နေ့မှာကြာရောက်တဲ့ရခိုင်တပ်မတော်နေ့သဝန်လွာပို့ရမှာမြို့ပြတိုက်ခိုက်ရေးအဖွဲ့တချို့က AA ရဲ့စီရေးထောက်ပံ့မှုတွေထုတ်ပြောလာပြီးစစ်ကောင်စီဘက်ကမကျေနပ်မှုတွေလည်းပုံများလာနိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
ရခိုင်ဘက်ကစီရေးတင်းမာနေတဲ့အခြေအနေကိုကိုဝင်းမင်းကပြောပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲဒီရခိုင်ပြည်နယ်မှာကျင်းပနေတဲ့တကြံပွဲတော်မှာလူညုံရေးတင်းကျပ်ထားတယ်လို့ပြည်နယ်ကောင်စီပြောခွင့်ရကဆိုပါတယ်လက်ရှိရခိုင်ပြည်နယ်18မြို့နယ်လုံးမှာတကြံပွဲတော်ကိုစီစီကားကားနဲ့ကျင်းပဖို့ပြင်ဆင်ထားတယ်လို့တခြားတိုင်းနဲ့ပြည်နယ်ကလူတွေကလည်းတော်တော်များများဒီရခိုင်တကြံပွဲတော်ကိုဆင်နွှဲဖို့အတွက်အဲ့ဒီဒေသကိုလာရောက်နေကြတယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်စုံရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်တွေနဲ့တန်တွဲငပလီကမ်းခြေမှာတကြံပွဲတော်ကိုစီစီကားကားဖြစ်အောင်စီစဉ်ထားတယ်လို့ပြည်နယ်စစ်ကောင်စီကပြောပါတယ်ရခိုင်ပြည်နယ်မှာလက်ရှိအဖြစ်ကိုဗစ်ကူးစက်မှုတွေလည်းမရှိသလိုအေးအေးချမ်းချမ်းဖြစ်နေတာကြောင့်တကြံပွဲတော်မှာစီစီကားကားဖြစ်ဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ
်တကြံကတော့အခုငါတို့ရခိုင်ပြည်နယ်တကြံကတော့တခြားဒေသတွေနဲ့ဆက်လို့ရှိရင်တော့ဒေသရဲ့ပြည်ရင်အေးချမ်းမှုကိုမှမြည်ပြီးတော့စီစီကားကားဖြစ်မှာပေါ့နော်အခုလုံးလုံးကငါတန်လွဲကိုရောက်နေတယ်ဆိုတော့စစ်တွေမှာလည်းတကြံနဲ့ပတ်သက်ပြီးတော့ဆောင်ရွက်ထားတာတွေရှိရဲ့တန်ရဲရဲ့လက်ရှိနေဒီကစ်သားကိုကြည့်ရင်တော့ကြမ်းမစီစီကားကားဖြစ်လို့ရှိတယ်
ရခိုင်ပြည်နယ်မှာကျင်းပမဲ့ကြံပွဲတော်မှာဆင်နွှဲဖို့တခြားတိုင်းနယ်ပြည်နယ်တွေကသူတွေတော်တော်များများလည်းရောက်ရှိနေတယ်လို့ဆိုပါတယ်ရခိုင်ကြံမှာပြဿနာတစုံတရာမရှိအောင်နဲ့ပြည်သူတွေဘေးကင်းမှုအတွက်လုံခြုံရေးတင်းကျပ်ဆောင်ရွက်ထားတယ်လို့ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ
်ဘလို့ကြည့်ပြီးကိုရခိုင်ပြည်ကမှာရခိုင်ကြံကိုစီစီကားကားဖြစ်ဖို့ဒီကြားထဲမှာအမောက်ပြောကားတွေမဖြစ်နိုင်အောင်လို့လုံခြုံရေးကိစ္စတွေကိုတင်းကျပ်ဖို့ပေါ့နော်ဒါကလည်းဒီကနေ့ပတ်သက်ပြီးတော့လုပ်ငန်းကော်မတီထဲမှာလုံခြုံရေးကော်မတီဆိုပြီးတော့တက်တက်တာဝန်ပေးထားပါတယ်ရေလုံးမှုကြီးကိုဟိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်ဒါကြောင့်ကျွန်တော်တို့မျိုးအဝေးအထွက်ဒီမျိုးတဲဒီမှာအခါအားလျော်စွာစစ်ဆေးမှုတွေလုပ်နေတဲ့အပိုင်းတွေရှိပါတယ်ဒီကြံလုပ်တဲ့အခါမှာလည်းဒီမျိုးတဲဒီရဲ့လုံခြုံရေးတွေနဲ့ပတ်သက်ပြီးတော့ကစောင့်ကြည့်တဲ့အဖွဲ့တွေလေလေပြီးတော့လူကြီးတာဝန်ယူပြီးတဲ့အဖွဲ့ကြီးဓာလေးတွေနဲ့ဆောင်ရွက်နေပါတယ
်လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပါနေတဲ့ဆိုပေမဲ့ကိုဗစ်စီကံတွေရှိနေသေးတာကြောင့်ပြည်သူတွေအနေနဲ့ကိုဗစ်စီကံတွေလိုက်နာကြဖို့လဲပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကတိုက်တွန်းထားပါတယ
်ကျွန်တော်တို့ပြောနေတာကကိုဗစ်စီမီစီကံရလူ400တိစုနိုင်တယ်လို့ကျွန်တော်တို့ကပြောတယ်နော်လူ400တိစုနိုင်တဲ့အတွက်ကြောင့်ဒီအကြံမန်းတပ်တွေလုပ်တဲ့အခါမှာကိုဗစ်ချင်းရေးစီကံကိုလည်းလိုက်နာဖို့လိုတယ်ဒီလောက်ပဲပြောတာလူ400ကျော်တယ်450ဖြစ်တယ်500ဖြစ်တယ်ဆိုတာကိုဘလူကနေပြီးတော့သွားပြီးတော့ကြီးကျွတ်နိုင်မလဲအစိုးရကပြောတဲ့ဟာကဒီလေအစိုးရအဖွဲ့ကူစားကျွန်တော်ပြောပြနေတာကကိုဗစ်ချင်းရေးစီကံမှာလူ400တုနိုင်တယ်ဗဒါလေးကိုလည်းဂရုစိုက်ဖို့လိုတယ်လို့ဒါကျွန်တော်တို့ကဒီလိုပဲပြောတယ်ကိုဗစ်စီကံကလူ400အထိကိုမဖြတ်လိုက်ဘူးနော်လူ1000လေးစုလိုက်ပြီးဒီအကန့်နဲ့ဖြတ်လိုက်ပြီးအဲ့လိုမဟုတ်တဲ့အခါကျကိုဗစ်စီကံကိုတော့လိုက်နာကြပါဦးလို့ဒီလောက်ပဲအသိသေးတဲ့သဘောဖြစ်ပါတယ်400ကျော်သမ်းဖို့ပြဖို့ဆိုတာကဒါတော့သမန်းအဖြစ်ကိုဖြစ်နိုင်မှုရှင်နေကျွန်တော်တို့အဲ့လို400ကျော်လားမကျော်လားမေးသွားကြည့်ဒီလိုရှိရင်ကျော်ရင်ဖမ်းလို့လည်းခိုင်းနိုင်တာလည်းမရှိဘူ
းရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေတုန်းကတော့တိုက်ပွဲတွေနဲ့ကိုဗစ်ကူးစက်မှုတွေကြောင့်တကြံပွဲတော်ကိုမကျင်းပဖြစ်ခဲ့ပါဘူးအခုနှစ်မှာတော့စစ်တွေကြောက်ဖြူနဲ့ငပလီကမ်းခြေတွေမှာတကြံပွဲတော်ကိုစီစီကားကားဖြစ်အောင်ပြည်နယ်ကောင်စီကစီစဉ်နေပါတယ်တခြားရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာလည်းတကြံမန်းနဲ့တွေဆက်လုပ်ထားတယ်လို့သိရပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကတကြံပွဲတော်အခြေအနေတွေကိုကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာမကြခင်အချိန်ပိုင်းအတွင်းမှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသာရဲ့မြမရေးသုံးသက်ချက်ဒေါက်တာတန်းစောရဲ့လူရုနဲ့ကျမ်းမာရေးတခါကိုရန်နိုင်တင်ပြနေကြဖြစ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရ ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အားကစားတပတ်တွင်းသတင်းတွေနဲ့အတူလူထုကျမ်းမာရေးတခါဥကျော်ဇန်သားရဲ့မြန်မာရေးသုံးသက်ချက်တင်ပြတဲ့အခါမှာတော
့ချုပ်ပြောရင်ကျွန်တော်တို့ဩစတြေးလျမှာရှိတဲ့မြန်မာအစိုင်းဝိုင်းကသာဘာမှမပြောဘူးဘာမှမတောင်းဆိုဘူးဘာမှမလုပ်ဘူးဆိုရင်ဩစတြေးလျအစိုးရဟာမြန်မာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုပဲချန်စီကိုခွာထိုင်ပြီးတော့ပါတီဖာသာနေမဲ့သဘောမျိုးတွေ့ရပါတယ်ခင်ဗ
ျဩစတြေးလျတန်မတ်ကြီးဒီစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့တဲ့အပေါ်မှာသုံးသက်ချက်အပြည့်စုံကိုမကြခင်နားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်အောင်ပါ။ဦးမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂဖြစ်ပြီးဆိုရင်ယောဂအဆင့်မြင့်တဲ့အချိန်ထိမရောက်ခင်အသက်ရှင်ဖို့ခွင့်လန်းများအောင်ကုသဖို့လိုပါတယ်။ဒါပေမဲ့ကြိုတင်ကျန်းမာရေးစစ်ဆေးမှုပြုလုပ်ပြီးစောစောစီစီယောဂလက္ခဏာဖော်ထုတ်ကုသမှုခံယူဖို့လိုပါတယ်။ဒီကျန်းမာရေးအစီအစဉ်မှာဒီတစ်ပတ်အတွက်ဒေါက်တာတန့်စော်တင်ပြထားပါတယ်ခင်ဗျာ။
မာဂျီနဲ့အစာရောင်းကင်ဆာယောဂါကိုယောဂလက္ခဏာမပေါ်ခင်ဆောဆောစီစီဖော်ထုတ်သိရှိပြီးကုသမှုခံယူနိုင်ခဲ့မယ်ဆိုရင်အသက်ရှင်မဲ့ရာဂိုင်းတို့များတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာတော့ဦးမာဂျီနဲ့အစာရောင်းကင်ဆာယောဂါဝေနာရှင်အများစုဟာကုသဖို့ခက်ခဲတဲ့အခြေအနေရောက်မှယောဂါရှိမှန်းကိုနောက်ကျပြီးသိရှိကြရတာပါ။ဦးမာဂျီကင်ဆာယောဂါကိုအတွေ့နောက်ကျတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။လူနာတွေကဘာလို့နောက်ကျမှတွေ့ရှိကြတယ်အော်ဘာလို့နောက်ကျမှတွေးရှိကြလဲဆိုတော့ယောဂလက္ခဏာပေါ်မှစစ်ဆေးလို့နောက်ကျနေတာပေါ့နော်ဥပမာဆိုဥမာကြီးကင်ဆာဘယ်တော့မှသိကြလဲဆိုရင်ဇာတော့ဥခောက်ဥပိတ်ပြီးတော့မှနော် intestinal obstruction ဟာဥခောက်ပိုက်ကြီးပူတယ်ဝုံးကမသွားနိုင်ဘူးပြီးတော့မှဇာတော့ဥခောက်တာကိုခွဲပြီးတော့ကြီးလိုက်တော့မှဥခောက်စီတဲ့အကြောင်းတရားကဥမာကြီးကင်ဆာဖြစ်တယ်နောက်တစ်ခုကဝုံးသွားပြီးသွေးကျတယ်ပေါ့နော်ဟာလေကောင်းဒေကောင်းဆိုပြီးတော့လားနဲ့နှင်းနဲ့ချီပြီးခုနေတယ်ပြီးတော့မှအလုံးဖြစ်လာတယ်ဒီဆိုဆိုဖြစ်လာတော့မှစစ်ဆေးလိုက်တဲ့အခါမှာဥမာကင်ဆာဖြစ်တယ်။ဒါဒါအတွေ့နောက်ကျကြတယ်ပေါ့နော်။ဘာလို့လဲဆိုရင်ပြန်ပြောမယ်ဆိုရင်ကြိုတင်စစ်ဆေးမှုမရှိဘဲနဲ့ယောဂလက္ခဏာပေါ်မှသာလျှင်ဆရာဝန်စီပြသစစ်ဆေးတဲ့အတွက်ကြောင့်ဆရာတော်ဥမာကင်ဆာတွေ့ရှိမှုကနောက်ကျနေရှိတယ်ပေါ့နော်။နောက်ကျတဲ့အတွက်အသက်အန္တရာယ်ရှိတယ်။ကြောက်ကင်းအောင်ကုသလို့မရကြဘူ
း။ဥမာကြီးနဲ့အစာရောင်းကင်ဆာယောဂါကိုစောစောစီစီသိအောင်ဖော်ထုတ်စစ်ဆေးပြီးအတဘူအချိန်ဒီမှာကလေးကဖယ်ထုတ်လိုက်နိုင်မယ်ဆိုရင်ကင်ဆာဖြစ်တဲ့စီကိုမရောက်ဘဲအကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါရယ်
။ဒါဆိုလို့ရှိရင်ဆရာတို့ကစောစောစီစီတွေ့အောင်เนาะဘယ်လိုလုပ်မလဲဘယ်လိုကုသနိုင်လဲ။ဆိုတော့ဒီဥမာကြီးကတာမှာဆရာတို့ကစစ်ဆေးတဲ့နေရာနှစ်ခုရှိတယ်။တစ်ခုကဘာလဲဆိုရင် screening လို့ခေါ်တယ်။ screening ဆိုတာဘာမှယောဂလက္ခဏာမပြမီမှာဒီကင်ဆာကြိုတင်စစ်ဆေးတာအော်ဘောနာဆရာတို့ရှေ့မှာပြောတဲ့အထက်မှာတခုပါပါတယ်အသက်50ကျော်တဲ့လူတွေမှန်သမျှဒီမိုင်းကင်ဆာကိုစစ်ဆေးသင့်တယ်တဲ့ဘာလို့ဖြစ်ပွားမှုတော့များလား50ကျော်ရှိဆိုတော့သူ့မှာဘာမှလက္ခဏာမရှိတော့လဲသူဒီစစ်ဆေးသင့်ဒါဆိုလို့ရှိရင်ဆရာတို့ကဥမာကြီးကင်ဆာမဖြစ်ခင်ကြိုတင်သိရှိနိုင်တယ်တဲ့ဘောနာဆရာပြောတဲ့အထက်မှာလည်းပါပါတယ် precancerous လို့ခေါ်တဲ့ဒီအသက်ဘိုးတွေတွေ့အဲ့တော့အသက်ဘိုးတွေးတဲ့အခါမှာဆရာတို့အဲ့ဒီအသက်ဘိုးဘွားမာတွေကကုလိုက်တယ်ဆိုလို့ရှိရင်ကင်ဆာဖြစ်တဲ့စီမရောက်ပဲနဲ့အပြီးပျောက်သွားတယ်။ဒါဆိုရင်ဆရာတို့ကသူ့ကိုကင်ဆာလို့တောင်မသတ်မှတ်ဘူး။အသက်ဘိုးဘွားကင်ဆာမဖြစ်ခင်ကြိုတင်ပြီးတော့ဆရာတို့ကကုသလိုက်တယ်။အဲ့တော့ဒီနည်းနဲ့ဆရာတို့ကစောစီစွာတွေးရှိရင်အကောင်းဆုံးပဲကင်ဆာတော့မဖြစ်လိုက်ဘူးကိုယ့်ရဲ့ခန္ဓာကိုယ်ကဆဲလ်စီအားကင်ဆာမဖြစ်ခင် precancerous မှာဆရာတို့က9နှစ်နဲ့10နှစ်ကြာလောက်ရှိနေတယ်။ဒါကြောင့်မလို့ဒီဥမာကြီးကင်ဆာကလည်းကြိုတင်စစ်ဆေးရင်အကျိုးရှိတဲ့အထက်မှာပါပါတယ်။
အတဘူအဆင့်မှာမတွေ့လိုက်ဘဲကင်ဆာအချိန်ရောက်မှစစ်ဆေးဖော်ထုတ်တွေ့ရှိမယ်ဆိုရင်လေကင်ဆာအဆင့်နှိမ့်တဲ့အချိန်မှာဖော်ထုတ်ကုသလိုက်နိုင်မယ်ဆိုရင်9နှစ်အသက်ရှင်မှုအခွင့်အရေးလွန်များတယ်လို့သိရပါတယ်။ကင်ဆာအဆင့်မြင့်လာတာနဲ့မျှကုသမှုခံယူပြီးတဲ့နောက်မှာ9နှစ်အသက်ရှင်မှုအခွင့်အရေးတွေဟာတဖြည်းဖြည်းလျော့နေလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ်
။နောက်တစ်ခုကတော့ဒီကင်ဆာဖြစ်သွားပြီးခန္ဓာကိုယ်ကဆဲတွေကပြောင်းလဲပြီးတော့မူမှန်ဖြစ်ပြီးတော့တော်တော်ပွားနေတယ်ပေါ့နော်။အဲ့တော့ကင်ဆာဖြစ်သွားပြီ။အဲ့တော့ကင်ဆာဖြစ်သွားပြီဆိုရင်ဆရာတို့ကအဆင့်stage ကို0 1 2 3 4ဆိုတက်မှတ်ထားတာရှိ เนาะอ่อสิทธิ์1ဆိုရင်တော့ဆရာတို့ကလူတိုင်းကြားဘူးတယ်စစ်တစ်ကနေ၄ရှိတယ်ပေါ့เนาะဒါဆိုအစ်စ်0ဆိုတာပါလေအဲ့တော့ sit 0ဆိုတာတော့ carcinoma in situ လို့ခေါ်တယ်။ဆရာတို့ cancer သည်သူဖြစ်စေတဲ့နေရာလေးမှာပဲကွက်ကွက်ကလေးပဲဖြစ်ပြီးတော့ဘေးနံရံနေရောင်မှာပဲသူ့ကိုကာထားတဲ့မိဘနံရံနေရောင်မှာမဖောက်သေးဘူးလေ။เนาะအဲ့တော့ carcinoma in situ လို့ခေါ်တယ်။အဲ့တော့ဒီ cancer တိုင်းမှာတော့ရှိချင်မှရှိမယ်။ဒါပေမဲ့ ovarian cancer မှာဆရာတို့ sit 0ဆိုတာရှိပါတယ်။ဒါဒီလက္ခဏာမပြမီမှာစစ်ဆေးနဲ့မမျှော်လင့်မဲတွေ့ရှိချတာများပါတယ်။အဲ့တော့ဒီချိန်မှာဆရာတို့ကကုသလိုက်မယ်ဆိုရင်တရားရာဂိုင်းတော့ပျောက်ကင်းနိုင်ပါဒါမှမဟုတ်ဘူးဆရာတို့ကယောဂလက္ခဏာလေးနည်းနည်းရှိတယ်။သွေးလေးနည်းနည်းပါတယ်ဆရာတို့ကစစ်ဆေးလိုက်တယ်အဆင့်1ဖြစ်တယ်ပေါ့เนาะ။အဲ့တော့အဆင့်1လို့သတ်မှတ်တဲ့လူတွေဆိုလို့ရှိရင်တော့ကုသလိုက်လို့ရှိရင်ဆရာတို့က9နှစ်အသက်ရှင်သန်မှုနိုင်ရ60ရာခိုင်နှုန်းကျော်ပေါ့เนาะ။အဲ့တော့60ရာခိုင်နှုန်းကျော်တောက်ကင်းကုသနိုင်တယ်။အဲအဲ့နေရာမှာမရှိတော့ဘဲနဲ့သူကဘေးနေရာလေးတွေကိုပြန်တယ်။ဘေးမှာရှိတဲ့ပြန်ရည်ကြောတို့အချိတ်ကလေးတွေရောက်သွားတယ်ဆိုရင်တော့ကုသလို့ရှိရင်ဒီ9နှစ်အသက်ရှင်သန်မှုကိုနှုန်းက82ရာခိုင်နှုန်းလောက်ရှိတယ်လို့ပြောပါတယ်။ဒါမှမဟုတ်ဦးကျန်တဲ့နေရာတွေပါရောက်သွားတယ်အယိုးရောက်သွားတယ်အသေးအုပ်ရောက်သွားတယ်အဆုတ်ကိုရောက်တယ်အုံနောက်ကိုရောက်တယ်စသည်အားဖြင့်ကျန်တဲ့နေရာတွေပါပြန့်နှံ့သွားပြီဆိုလို့ရှိရင်တော့ငါးနှစ်အသက်ရှင်သန်မှုနှုန်းက14ရာခိုင်နှုန်းကနေ18ရာခိုင်နှုန်းလောက်ပဲရှိတော့တယ်ဒါဘာကိုပေါ်ပြနေလဲဆိုတော့စောစောတွေ့လေကုသပြောက်ကင်းနိုင်ရည်များလေအသက်ရှင်ပြီပဲအဲ့တော့ယောဂဖြစ်မှကြောက်ပြီးမစစ်ဆေးလေနောက်ကျမှတွေ့လေအသက်သေဆုံးမှုနှုန်းများလေအဲ့တော့ဒါကြောင့်မလို့လူတိုင်းကဒီ ovarian cancer ကြောင့်အသက်မဆုံးရှုံးခြင်းဘူးဆိုရင်ဆရာတို့သတ်မှတ်ထားတဲ့ချိုတင်စစ်ဆေးတဲ့နည်းလေးတွေလည်းလုပ်တဲ့တစ်ဖက်ကတော့ဒီလက္ခဏာပေါ်ကစားမှာပဲမတင်ပါဘဲရှိချက်ချင်းစစ်ဆေးလို့စောစောစီစီတွေးရှိမယ်ဆိုလို့ရှိရင်ဆရာတို့ကတော့ကင်းဥသနိုင်တယ်ဆိုတဲ့အကြောင်းလေးပဲဒီမှာတခါတည်းအသိပေးလိုက်ချင်ပါတယ
်။ဥမာကြီးနဲ့အစာဟောင်းကင်ဆာယောဂါကိုယောဂအဆင့်မြင့်တဲ့အချိန်အထိမဆောင်ပဲချိုတင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောစောစီစီဖော်ထုတ်ကုသမှုခံယူရင်အသက်ရှင်ဖို့အခွင့်အရေးများအောင်လုပ်ဆောင်လို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစောရဲ့လူမှုနဲ့ကျန်းမာရေးကဏ္ဍအပြီးမြန်မာရေးသုံးသက်ချက်ကိုတင်ပြခြင်းပါတယ်ခင်ဗျာတောင်ဝန်ပြီးဆုံးလို့ပြန်ကန်နီးမှာဒီဩစတြေးလျတန်မတ်ကြီးကစစ်ကောင်စီအကြီးအကဲကိုတွေ့ဆုံတဲ့အခါမှာနှစ်နိုင်ငံကြားကဏ္ဍပေါင်းစုံဆက်ဆံရေးကိုတိုးမြှင့်လှုပ်ဆောင်သွားလို့ကြောင်းပြောကြားသွားတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်ဒါဟာစစ်ကောင်စီကိုတရားဝင်အသိမှတ်ပြုလိုတဲ့သဘောပါလားဩစတြေးလျနဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကဘယ်လိုတွေရှိပါသလဲဩစတြေးလျအခြေစိုက်မြန်မာရေးလှုပ်ရှားသူဒေါက်တာမြင့်ချိုနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ဒေါက်တာမြင့်ချိုခင်ဗျာပြည်ရဲအပတ်ကမြန်မာနိုင်ငံဆိုင်ရာဩစတြေးလျဆံမအန်ဒရီးယားဖော့ခ်နာကတက္ကသိုလ်အကြီးအကဲကိုတွေ့ဆုံခဲ့ပါတယ်တကယ်တော့သူရဲ့တွေ့ဆုံမှုကသံတမန်တယောက်တာဝန်ထမ်းဆောင်ပြီးလို့ပြန်ကန်နီးမှတွေ့တဲ့ကတ်စီကောလာဖြစ်ပါတယ်သို့တော်လည်းပဲအဲ့မှာစစ်ကောင်စီဘက်ကပေါ်ပြတဲ့သတင်းထဲမှာဗာပြောထားလဲဆိုတော့ဒီဩစတြေးလျနိုင်ငံဟာမြန်မာစစ်ကောင်စီနဲ့ပေါ်လေငနဲ့စုံကပူပေါင်းဆောင်ရွက်ကိုတူးမြင့်သွားဖို့ရည်ရွယ်လို့ပြောထားတယ်ဆိုပြီးတော့ပေါ်ပြပါတယ်ဒါပေမဲ့ဩစတြေးလျနိုင်ငံကြီးရုံကပြောတာကတော့ဒါဟာစစ်ကောင်စီကိုအစည်းအဝေးပြုတာမဟုတ်ဘူးအကြမ်းဖက်မှုကိုရပ်ဖို့ဖန်ဆီးချက်သူကိုလွှတ်ဖို့ပြောချင်တာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စကို HRW လူခွင့်အဖွဲ့ကတော့ဒါဟာအစည်းအဝေးပြုဖို့ကြိုးပမ်းနေတာဖြစ်တယ်ဆိုပြီးတော့ဒါကိုဝေဖန်ပါတယ်ဆိုတော့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဆရာဟာဩစတြေးလျနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ပြီးမြမအရေးတက်ကြွလှုပ်ရှားသူတူအနေနဲ့ဘယ်လိုမြင်ပါလဲဘယ်လိုယူဆပါလဲဒီတွေ့ဆုံမှုကို
ဩစတြေးလျသမ္မတအနေနဲ့ကတော့သူတောင်ဝန်ဒီပြီးဆုံးလို့မပြန်ကမ်းစိတ်ကောင်းဆောင်နဲ့တွေ့ဆုံနေအစဉ်လာရှိပါတယ်ဒါဟာသာမန်တွေ့ဆုံဆွေးနွေးနေကြပထမကြီးလှုပ်ထုတ်လို့မျိုးတစ်ခုပါပဲဩစတြေးလျသမ္မတတွေ့ဆုံဆွေးနွေးတာဟာကဏ္ဍပေါင်းစုံကပူးပေါင်းဆောင်ရည်ကိုမြင့်တင်ဖို့ဆိုတဲ့စစ်ကောင်စီရုပ်သူချက်တွေကတော့ဒါသူ့ကိုဩစတြေးလျအစိုးရကအစီအမပြုတယ်ဆိုတဲ့ပုံစံမျိုးအများကမြင်လာအောင်ဝါဒချက်ချီလုပ်တဲ့ကိစ္စပါပဲ
ဟုတ်ကဲ့ဆစ်ဆက်ရှင်ပြီးတော့နဝတာတက်လာတဲ့အခါမှလည်းပဲကျန်တဲ့ဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံအစိုးရကိုတော်တော်လေးပြစ်ပတ်ထားတဲ့အချိန်မှာဩစတြေးလျဟာမြန်မာနိုင်ငံနဲ့တော်လေးရင်းနှီးဆက်ဆံတဲ့အဲ့နဝတနာအဖအစိုးရနဲ့ပြီးတော့မြန်မာနိုင်ငံအချင်းဦးစီးဌာနပြည်ထရေးဌာနကလူတွေကိုလူခွင့်ရေးသင်တန်းပေးမြဲပါညာဆိုပြီးလုပ်ခဲ့ပါတယ်။အဲ့တော့နိုင်ငံတကာဒါလူခွင့်ရေးလှုပ်ရှားသူတွေရဲ့အတိုင်းအတာမှာဩစတြေးလျနိုင်ငံဟာမြေခွေးကိုကြက်ချံဆောင်ခိုင်းနေတာနဲ့တူတယ်ဆိုပြီးတော့မှလှောင်ပြောင်းပြောခဲ့ကြပါတယ်။ဆိုတော့ကျွန်တော်အဲ့ဒါကိုပြန်ပြီးစဉ်းစားမိတယ်။အခုလည်းအဲ့လိုများဖြစ်နေသလား
နိုင်ငံတိုင်းရည်သူတို့ရဲ့အမျိုးသားချိုးစီးပွားကိုဒီခါထားပြီးတော့တခြားနိုင်ငံတွေနဲ့ဆက်ဆံလေးရှိသလိုပဲဩစတြေးလျနိုင်ငံကလည်းပ ူနိုင်ငံရဲ့သတ်မှတ်ထားတဲ့အမျိုးသားချိုးစည်းဘဝကိုရှေ့ရှုပြီးတော့မြန်မာနိုင်ငံကိုဆက်ဆံတာပါပဲ။ဒါပေမဲ့ဩစတြေးလျနိုင်ငံဖို့ကတော့မြန်မာနိုင်ငံဟာမဟာဗျူဟာကျတဲ့ရေးပါတဲ့နိုင်ငံမဟုတ်ပါဘူး။ဒါကြောင့်မို့လို့ဩစတြေးလျအစိုးရဆက်ဆက်ကဒီစစ်အာဏာရှင်စန့်ကျင်ရေးနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးခုနေတယ်မျိုးလည်းမလုပ်ခဲ့ဘူး။စစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တာတွေကိုလည်းဝေဖန်ကန့်ကွက်ရှုတ်ချတာတွေမလုပ်ခဲ့ဘူးခင်ဗျ။သူတို့ကတော့ခြံစည်းဖို့ခွာထိုင်ပြီးတော့စောင့်ကြည့်တဲ့မူဝါဒကိုပဲတခြားလုံးကြည့်သုံးခဲ့တာကိုတွေ့ရပါတယ်။ရှစ်လေးလုံးတပုတ်စီရုံဝကြီးမှာစစ်တပ်ကရေးဆက်ဆက်ဆက်ပြတ်ဖြူခွဲတာတော့မှအနောက်တိုင်းနိုင်ငံတွေလိုထိရောက်တဲ့ပြစ်ဒဏ်ခမှုတွေဘာမှမလုပ်ဘူးဗျ။ထောက်ကူက90ရွေးကောက်ပွဲရက်လက်ကိုစစ်ကောင်စီကအစီအမပြုပြီးမဲ့အာဏာမလွှဲပေးတဲ့အခါကျတော့အော်စတြေးလျအစိုးရကတော့လူအနေငယ်ကိုဗီဇာပိတ်တာလည်းနဲ့ဒီပို့ရောင်းချပိတ်ပင်တာကလို့ရင်ဘာမှတိတိကျကျမလုပ်ခဲ့ဘူးခင်ဗျ။အနောက်ကနိုင်ငံတွေကစီအုပ်စုတွေကိုအာဏာလက်လွတ်ဖြစ်သွားအောင်သူ့ဗန္ဓာရေးကြိုးယူဖြတ်တောက်ဖို့စီးပွားရေးပိတ်ဆို့တက္ကမှုတွေလုပ်တာတော့မှအော်ဆိုးကအဲ့ဒါကိုစန့်ကျင်ပြီးတော့မလုပ်သင့်ဘူးဆိုပြီးတော့ဇော်ရကတက်ခဲ့သေးတယ်လေ။အဲ့တော့နောက်ဆုံးကြတော့ပြောရရင်တော့ခုချော်ဆန်သာပြောသလိုပဲကျွန်တော်တို့အလုံးကန့်ကွက်နေတဲ့ကြားရေးကနေလူခွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့အလေလာရာရှိတွေကိုလူခွင့်တင်နှံကိုတပ်ပေးမယ်အမျိုးသားလူခွင့်ကော်မရှင်ကိုဖွဲ့စည်းဖို့အတွက်ကူညီမယ်ဆိုပြီးတော့2000ခုနှစ်လောက်မှာသူတို့လုပ်ခဲ့ကြတယ်ဗျာတပိအရင်ခင်ဖြစ်လာတဲ့ခါကျမှလူခွင့်တင်နှံတွေဆိုင်ကြတော့တွေ့ရပါတယ်ခင်ဗျအဲ့တော့ပြောရရင်တော့ဒီတခြားလူမဲ့ခြံစည်းကိုခွတ်တယ်နဲ့မူဝါဒကိုကျင့်သုံးတယ်အပြုသဘောဆက်ဆံရေးကိုတခြားလူစူးစမ်းခဲ့တယ်အနောက်ပိုင်းနိုင်ငံတွေရဲ့ဒီအထူးကြည်မူဝါဒနဲ့ပိတ်ဆို့ထားတဲ့ကိစ္စတွေအလိုမရှိဘူးတလို့တော့သူကဝေဖန်လိုက်သေးတယ်ခင်ဗျနောက်ဆုံးကျတော့ရွှေအောင်တို့ရှာမှုကြီးကိုရဲဆက်ဖြိုခွဲတဲ့ခါကျမှဒီစစ်ကောင်စီခေါင်းဆောင်တွေနဲ့အပေါင်းပါတီမိသားစုကြီးကို400ကျော်ကိုဗီဇာပိတ်တာနဲ့ဗန္ဒာရေးပိတ်ဆို့တံခါးယူတာတွေလုပ်ခဲ့တာပါအခုလည်းပဲအာဏာသိမ်းလိုက်တဲ့ခါမှဘာမှထူးခြားတဲ့ရေးဝမှုတွေလုပ်တာမတွေ့ရဘူးဒီမမစစ်တပ်နဲ့ဩစတြေးလျစစ်တပ်နဲ့ကြားထဲမှာလုပ်နေတဲ့အင်္ဂလိပ်စာသင်တန်းနဲ့တဘာဝကပ်ဘေးတွေကိုစီမံခန့်ခွဲတဲ့သင်တန်းတွေကိုပေးနေတာကိုရပ်ဆိုင်လိုက်တာတစ်ခုပဲရှိပါတယ်ခင်ဗ
ျပြီးခဲ့တဲ့စေစုရလက်ထက်ဒုံကတော့ဒီပြင်းအရေးခင်းတွေဖြစ်လာတဲ့အခါမှာသူတို့ဟာနောင်တရပြီးတော့သူတို့ရဲ့လူရက်ကိုသူတို့ရပ်ဆိုင်ခဲ့တယ်ဆိုတော့အခုတက်လာတဲ့စစ်ကောင်စီဟာလူရနှိုင်းရှင်ရတဲ့88မှာတက်လာခဲ့တဲ့စစ်ဆိုရတဲ့အခုစစ်ကောင်စီရဲ့လူရကပူပြီးတော့ပြင်းထန်တယ်ပူပြီးကြမ်းကြုတ်တယ်ပူပြီးရက်ဆက်တယ်လို့ပြောကြပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့အခုဩစတြေးလျအစိုးရကသင်ခန်းစာမယူသေးဘူးနောင်တမရဘူးပေါ်စီပြောင်းဖို့စိတ်ကူးမရသေးဘူးဆိုတဲ့သဘောများလားခင်ဗျအ
ဲ့ဒီကိစ္စကတော့လေဘယ်ပါတီကအာဏာရတယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်အဲ့တော့စီဘော်ကြီးကိုအဓိကဆောင်ပေးတယ်လစ်ပရပါတီဥဆောင်တဲ့ညဘောင်အစိုးရလက်ထက်မှာတခြားလို့ကျွန်တော်တို့စီဘော်ကြီးပိတ်ဆို့တက္ကမှုတွေကိုကန့်ကွက်ခဲ့တယ်စစ်ကောင်စီနဲ့စီဘော်ကြီးလုပ်ဖို့လည်းအားပေးတယ်ဒေသညွှန်နှောင်းမှုလုပ်ဖို့လည်းသူတို့ကြိုးစားတယ်ရခိုင်ပြည်နယ်မှာရိန်ဂျာတွေကို ASSS စစ်တပ်ကတိုက်ဆက်တက်ဖြတ်တာလုပ်တဲ့အတွက်ကြောင့်ဗိုလ်ချုပ်9ယောက်ကိုဗီဇာပိတ်ပင်တာနဲ့ဗန္ဒာရေးကပိတ်ဆို့တန်ဆာမှုတွေကို2018အောက်တိုဘာလမှာလုပ်ခဲ့တာတခုပဲလုပ်ပြခဲ့တယ်အဲ့တော့ကျွန်တော်ပြောချင်တာက Liberal Party ဥဆောင်တဲ့ညဘောင်အစိုးရရှိနေတဲ့ကာလပတ်လုံးကတော့ဒီလိုပဲသူတို့အပြစ်သဘောဆက်ဆံတဲ့ပုံစံမျိုးနဲ့ခြံစည်းကိုခွာထိုင်နေမှာပဲအဲ့တော့ကျွန်တော်တို့ညှော်နေလို့ရတာတခုပဲရှိတယ်ဒါမဲ့မေလရွက်ောက်ပွဲမှာ Labor Party ကသာအာဏာရလာမယ်ဆိုရင်တော့ဒီဘပါတီအစင်လာရမြန်မာဒီမိုကရေစီရေးကိုတောက်လျှောက်ကူညီအားပေးပြီးတော့စစ်ကောင်စီကိုဖိအားပေးတဲ့เนาะအစိုးရဖြစ်တဲ့အတွက်ကြောင့်သူတို့အာဏာရလာတဲ့ခါကျရင်တော့တစိုးတရားအပြောင်းလဲရှိလိုက်မယ်လို့ကျွန်တော်တို့ညွှန်လင့်ပါတယ
်နိုင်ငံတွေဟာသူတို့ရဲ့အမျိုးသားရေးအကျိုးစီးပွားကိုဒါမူတည်ပြီးတော့နိုင်ငံရေးဝါရကိုကျင့်သုံးတတ်တယ်ချမှတ်တတ်တယ်ဆိုတာမှန်ပါတယ်ဆိုတော့အခုစစ်ကောင်စီနဲ့သူတို့အခုလိုဆက်ဆံပြီးတော့အဆင်ပြေအောင်လုပ်နေခြင်းအပြင်လုခဲ့မယ်ဆိုရင်ဩစတြေးလျနိုင်ငံတွေလောလောဆယ်ဘယ်လိုအကျိုးစီးပွားများရှိနိုင်ပါလဲခင်ဗျာသူတို့ရဲ့အကျိုးစီးပွား
ဒီနေရာမှာအော်စတြေးလျနိုင်ငံရဲ့အမျိုးသားချိုးစီးပွားကိုရှင်းပြဖို့လိုပါတယ်ဒါကတော့အဓိကတော့ဒီပြည်ပတိုက်ခိုက်မှုရန်ကနေဟောအော်စတြေးလျနိုင်ငံရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာကိုထိန်းသိမ်းကာကွယ်ဖို့နောက်တစ်ခုကလူနေမှုအဆင့်အတန်းပုံမြင့်မားတဲ့ဒီအခြေအနေတွေကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့နောက်အော်စတြေးလျနိုင်ငံရဲ့ဒီမိုကရက်တစ်လူနေမှုဘဝနဲ့နိုင်ငံသားအခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေကိုထိန်းသိမ်းထားဖို့နောက်အော်စတြေးလျနိုင်ငံရဲ့အခြေခံလူထုစရိုက်လက္ခဏာကိုထိန်းသိမ်းထားဖို့ဆိုတဲ့အမျိုးသားအချိုးစည်းဘဝကအဓိကပါပဲဒီချိုးစည်းဘဝကိုသူတို့နော်အကောင့်တွေဖော်တဲ့ညမှာလဲသူ့နိုင်ငံတစ်သက်လုပ်လို့မရဘဲနဲ့တခြားနိုင်ငံတွေရဲ့နော်လုံခြုံရေးလူမှုဖုံလုံရေးနော်ရင်းချမ်းရေးပေါ်မှာဆက်ဆက်နေတဲ့ကြောင့်ဒီသနိုင်ငံတွေနဲ့နိုင်ငံတကာအဆိုင်ဝန်းနဲ့ပါသူကပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့မူဝါဒမျိုးကိုချမှတ်ထားပါတယ်။ဒါပေမဲ့ဒီနေရာမှာမြန်မာနိုင်ငံဟာနေရာဒီသအရရောစီးရရောနိုင်ငံရေးရောစီးပွားရေးရောအော်ဆိုတဲ့နိုင်ငံအတွက်မဟာဗျူဟာချတဲ့အဓိကနိုင်ငံမဟုတ်ပါဘူး။ဒါကြောင့်မို့လို့သူ့ရဲ့အမျိုးသားချိုးစီးပွားကိုသူရှေ့ရှုပြီးတော့လှုပ်ဆောင်တဲ့ညမှာမြန်မာနိုင်ငံစီကနေသူဘာမှတိတ်ပြီးတော့ဆိုချိုးကောင်းချိုးတွေလာလာဘာမှသူမမျှော်လင့်ထားပါဘူး။တခုပဲရှိတာကအော်စတြေးလျမှာမြန်မာနိုင်ငံသားဟောင်းတွေကတော့တောင်းနဲ့ချီပြီးရှိတဲ့တကြောင်ဒီလူတွေရဲ့မဲဆန္ဒကိုရဖို့နဲ့ဒီလူတွေရဲ့စိုးရင်ချက်တွေကိုသူတို့အလေးထားပါတယ်ဆိုတာပြဖို့အတွက်ကိုတော့ကျွန်တော်တို့တောင်းဆိုချက်တွေကိုသူတို့နားထောင်တာမျိုးတွေလုပ်နိုင်တဲ့လောက်လုပ်ပေးတာမျိုးတွေလောက်ပဲရှိပါတယ်။သူတို့အဓိကထားတာကတော့သူတို့ရဲ့မျိုးသားချိုးစည်းဘွားကိုမထိခိုက်ဖို့နဲ့အမျိုးသားချိုးစည်းဘွားကိုအထောက်အကူပြုဖို့ပဲဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံရေးနဲ့မြန်မာအခြေအနေတွေကအော်စတြေးလျအတွက်ကိုဘာမှကြီးမားတဲ့မဟာဗျူဟာချတဲ့အချိုးစည်းဘွားတွေမရှိဘူးလို့သူတို့အနေနဲ့ဒီလိုပဲယူဆဝင်ရပါတယ
်။ဟုတ်ကဲ့အဲ့တော့ဆရာပြောတဲ့အဲ့ဒီမြန်မာနိုင်ငံကလာရောက်နေထိုင်တဲ့မြန်မာနယ်ဘွားတွေသုံးတဲ့ GB ရှိတဲ့လူတွေရဲ့မဆန္ဒဟာသူတို့အစိုးရတွေအနာရလာဖို့သူတို့ပါတီတွေအနာရဖို့အတွက်အရေးကြီးတယ်ဆိုတော့အဲ့ဒီမြန်မာနယ်ဘွားတွေရဲ့သဘောထားကဘယ်လိုရှိပါလဲအခုဩစတြေးလျနိုင်ငံရဲ့စစ်ကောင်စီနဲ့ဒါ TransUnion ခွဲထိုင်နေပေါ့လေဆရာပြောတဲ့သဘောမျိုးအဲ့ဒီပုံစံမျိုးဆက်ဆံနေတဲ့အရေးကိုအဲ့ဒီမှာရှိနေတဲ့မြန်မာအရေးတကြွလှုပ်ရှားသူတွေမြန်မာနယ်ဘွားတွေရောဘယ်လိုယူဆကြပါသလဲသူတို့လက်သင့်ခံပြီးနေကြပါသလားသူတို့မျိုးတစုံတစ်ခုများလောက်ကြအောင်မလားအဲ့ဒါလည်းသိကြပါလေ
ရောက်လာတဲ့မြန်မာပြည်အကုန်လုံးကတော့စစ်အာဏာရှင်စစ်ကိုလုံးဝဆန့်ကျင်တယ်ဒီမိုကရေစီအုပ်ချုပ်ရေးကိုလိုလားတယ်ရှစ်တရှစ်အရေးကြီးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့လှုပ်ရှားမှုတွေကပိုအားကောင်းလာပြီးတော့ဩစတြေးလျအစိုးရဩစတြေးလျလွှတ်တော်ဩစတြေးလျလွှတ်စိုးပသမဂ္ဂအရင်းနဲ့အကူအညီပေးအဖွဲ့အစည်းတွေကိုကျွန်တော်တို့မြန်မာအသက်ဝိုင်းတွေကစုစုစည်းစည်းနဲ့စီယုံလှုပ်ဆောင်ခဲ့တဲ့တကြောင်အော်စတြေးလျနိုင်ငံရဲ့မြန်မာပေါ်ထားတဲ့သဘောထားတွေဟာတဖြည်းဖြည်းပြောင်းလဲလာတာကိုတွေ့ရပါတယ်။ Labour Party အစိုးရတက်လာတဲ့ခါကျတော့ကျွန်တော်တို့လူလာတဲ့တောက်ဆူချက်တွေကိုတော်တော်များများအကောင့်တွေဖော်ပြီးတော့ဆောင်ရွက်ပေးလာတာကိုတွေ့ရပါတယ်။ဒါကြောင့်မို့ချုပ်ပြောရရင်ကျွန်တော်တို့အော်စတြေးလျမှာရှိတဲ့မြန်မာအစိုးရကဘာမှမပြောဘူး၊ဘာမှမတောင်းဆိုဘူး၊ဘာမှမလုပ်ဘူးဆိုရင်အော်စတြေးလျအစိုးရဟာမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီလိုပဲချန်စီယူခွာထိုင်ပြီးတော့ပါတီပါတာနေမဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျာ
ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာမကြာခင်မှာတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့ကြာသာပတင်းနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကိုရန်နိုင်ပတ်စင်တင်ဆက်နေကြဖြစ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုစူးစီးတင်ပြထားတာကြည့်ရှုနားဆင်အောင်ပါခင်ဗျာ။
အမေရိကန်ပြည်တော်စုမှာတော့ပြီးခဲ့တဲ့သတင်းပတ်ကအာဂါဇာပွဲတွေကအထင်ကြီးပြိုင်ပွဲတစ်ခုဖြစ်တဲ့ Damascus County ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်အဂေါစတာမှာပြီးခဲ့တဲ့ April 9ရက်နေ့ကနေ10ရက်နေ့အထိကျင်းပခဲ့တာဖြစ်ပြီးတော့ဒီနေ့မှာတော့အမေရိကန်ကနာမည်ကြီး Tiger Woods နဲ့ပြန်ပြီးတော့ဝင်ပြိုင်ခဲ့တာကြောင့်ပြည်သက်တွေပို့ပြီးတော့စိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြပါတယ်။ ဒါမဲ့အခုနှစ်ပြိုင်ပွဲမှာအမေရိကန်ကကမ္ဘာအဆင့်၁စကော့တီရှက်ဖလာကသမ္မတရိုက်ချက်ထက်10ချက်ရှော့ရိုက်ပြီးတော့မော်စတာချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးနေ့မှာသူကသမ္မတရိုက်ချက်ထက်တစ်ချက်ရှော့ရိုက်ပြီးဒုတိယနေရာကရိုရီမက်ကယ်ရိုက်ထက်3ချက်အသာနဲ့အနိုင်ရသွားတာပါ။မက်ကယ်ရိုက်ကတော့နောက်ဆုံးနေ့မှာသမ္မတရိုက်ချက်ထက်10ချက်ရှော့ရိုက်နိုင်ခဲ့ပေမဲ့အစောပိုင်းရက်တွေမှာလက်ဆွမ်းမပြခဲ့တာကြောင့်ဒုတိယနေ့ပဲချိန်နှက်လိုက်ရပါတယ်။ရှက်ဖလာအတွက်တော့ဒါကပထမဆုံးမာစတာချန်ပီယံဆုဖြစ်သလိုမေဂျာဖလားတွေထဲမှာလည်းပထမဆုံးအနိုင်ရတာဖြစ်ပြီးတော့အဲ့အတွက်လည်းသူအနေနဲ့မယုံနိုင်တော့အောင်ဖြစ်နေခဲ့တာပါရှက်ဖလာကသူနောက်ဆုံးနေ့မကစားခင်မှာစိတ်လှုပ်ရှားတာတွေစိတ်ဖိစီးတာတွေများပြီးတော့ကလေးတယောက်လိုငိုခဲ့ရတယ်ဆိုပြီးတော့ပြောပါတယ
် I cried like a baby this morning I was so stressed out I didn't know what to do. I was sitting there. I was telling Mary.
Say PC မူတွေများလုံးလို့ဒီမနေ့ကပဲခလေးတယောက်လုံးမူမိရဲ့။ကျွန်တော်အနေနဲ့ဘာလို့ရမှန်းလဲမသိဘူး။ကျွန်တော်ဇနီးနဲ့ထိုင်ပြီးတော့စကားပြောရင်ဒီစုအတွက်အဆင်သင့်မဖြစ်သေးဘူးထင်တယ်လို့ပြောလိုက်သေးတယ်။စိတ်တွေလှုပ်ရှားပြီးဘာလို့လို့ဘာကံရမှန်းမသိဖြစ်ပြီးကိုဘတော်ကိုအဆင်သင့်မဖြစ်သေးဘူးထင်တယ်ဆိုပြီးပြောပြတာ။အဲ့မှာသူကကိုဘတော်ကိုအဆင်သင့်ဖြစ်တယ်မဖြစ်ဘူးပြောရအောင်။ရှစ်ကိုရှင်ဘာထင်နေလို့လဲဆိုပြီးအားလုံးကဖယားသခင်လူတော်တိုင်းဆိုပြီးပြောပြကြပါတယ်တကယ်လို့ဒီနေ့ကျွန်တော်ရမယ်ဆိုလဲကျွန်တော်ရမှာပေါ့ဆိုပြီးပြောခဲ့ကြပါတယ
်မက်ဂယ်ရိုက်ကတော့သူ့အနေနဲ့မာစတာချန်ပွဲကိုတစ်ခါမှအနိုင်မရဘူးပဲနောက်ဆုံးနေ့ကစားသွားတာကတော့သူကစားခဲ့တဲ့မာစတာချန်ပွဲတန်တန်တစ်လျှောက်မှာအကောင်းဆုံးဖြစ်ကြောင်းဒါပေမဲ့စကော့တီရှက်ဖလာကတော့ဒီပွဲမှာချန်တဲ့သူတွေထက်ပိုကောင်းခဲ့တယ်ဆိုပြီးတော့ချီးကျူးသွားပါတယ်အမေရိကန်ကနာမည်ကြီးတိုင်ဂါ ဝုဒ်စ်ကတော့ဒီပွဲမှာစုစုပေါင်းရိုက်ချက်300ချက်နဲ့သတ်မှတ်ရိုက်ချက်ထက်73ချက်ပိုရိုက်ပြီးတော့အဆင့်49ပဲရခဲ့ပါတယ်။ပထမနေ့ကသတ်မှတ်ရိုက်ချက်ထက်တစ်ချက်ရှော့ရိုက်နိုင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့လက်ကျလာပြီးတော့အဆင့်49ပဲရခဲ့တာပါ။တိုင်ဂါ ဝုဒ်စ်ဟာလွန်ခဲ့တဲ့14လကရင်တိုက်မှုကြောင့်ခြေထောက်မှာဒဏ်ရာတွေပြင်းထန်ရခဲ့ပြီးတော့ခြေထောက်လည်းဖျက်ရမလို့အထီတော်ဖြစ်ခဲ့တာပါ။ဒါပေမဲ့ဆေးရုံမှာ3လကြာကုသမှုတွေခံယူခဲ့ပြီးတော့ခြေထောက်ဖျက်စရာမလိုတော့ပဲအခု14လအကြာမှာမေဂျာပြိုင်ပွဲကိုပြန်ကစားနိုင်ခဲ့တာပါဒါပေမဲ့အဲ့လိုပြန်ကစားနိုင်ဖို့အတွက်တကယ်ကိုခက်ခဲခဲ့တယ်လို့ Tiger Woods ကပြောပါတယ
် It's been a tough road and you know one that
အခုလိုပြန်ကစားနိုင်ဖို့ရှောက်ခဲ့ရတဲ့လမ်းကတကယ်ကိုခက်ခဲကြမ်းတမ်းခဲ့ပါတယ်အခုလိုကစားနိုင်ဖို့အခွင့်အရေးရတဲ့အတွက်လည်းကျွန်တော်အနေနဲ့ကျေးဇူးတင်ပါတယ်ဒီအချိန်မျိုးမဟုတ်ပဲတခြားဟာတွေလည်းဖြစ်သွားနိုင်ပါတယ်ဒါပေမဲ့14လအကြာမှာတော့ကျွန်တော်အနေနဲ့ကောက်သီးပြန်ရိုက်ပြီးတော့မာစတာပြန်ဝင်มาလဲဝင်ကစားနိုင်လိုက်ပါပြီ
။ဝဲမစခင်အထီတော့သူရကြံ့ခိုင်မှုအခြေအနေကြောင့်ကစားပြစ်မယ်မကစားပြစ်ဘူးဆိုတာအတိအကျမပြောနိုင်ခဲ့ပဲပွဲကြမှာဆုံးဖြတ်မယ်လို့ပြောခဲ့ပြီးအခုလို Tiger Woods ပြန်ကစားနိုင်တာကတော့ဂေါက်သီးလောကနဲ့ဂေါက်သီးဝါသနာရှင်တွေအတွက်သတင်းကောင်းလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ် Premier League ဘက်ကဘောလုံးပွဲတွေဘက်မှာတော့ဇယားထိတ်က Manchester City နဲ့ဒုတိယနေရာက Liverpool တို့တွေ့ခဲ့ကြပါတယ်။ဘောလုံးရာသီကုန်ဖို့လည်းတဖြည်းဖြည်းနီးလာပြီးဖြစ်သလိုဇယားထိတ်ကနှစ်သင်းလည်းဖြစ်တာကြောင့်ဒီပွဲကအမှတ်ပေးချန်ပီယံဆုဘယ်သင်းဖြစ်မယ်ဆိုတာအဆုံးဖြတ်ပေးမယ်ပွဲလို့ပြောရလဲမားတယ်လို့မဆိုနိုင်ပါဘူးဒါပေမဲ့ဒီပွဲမှာတော့တစ်ဖက်နှစ်ဂိုးစီနဲ့တည်ဖြစ်ခဲ့ပါတယ်မန်စီးတီးအတွက်ဂိုးတွေကိုတော့ဒီဘရိုင်းနားနဲ့ဟေဇူးစ်တို့ကတွင်းပေးခဲ့ပြီးတော့လီဗာပူးအတွက်ချေပါဂိုးတွေကိုတော့ဂျိုတာနဲ့မာနေတို့ကတွင်းပေးခဲ့တာဖြစ်ပါတယ်ဒီဘက်မှာနှစ်သင်းလုံးကတိုက်စစ်ဖွင့်ကစားပြီးတော့ဂိုးသွင်းခွင့်တွေလည်းအများအပြားရတဲ့အတွက်ပြိသက်အကြိုက်ပွဲတော်ပွဲဖြစ်ခဲ့ပါတယ်
။ It was a fantastic game so for both sides and both teams want to try to win every game in all competitions it was a yeah good game
ပွဲကပွဲကောင်းတစ်ပွဲဖြစ်ခဲ့ပြီးနှစ်သင်းစလုံးအနိုင်ရဖို့ကြိုးစားခဲ့ကြပါတယ်။ဒါပြင်ကစားနေတဲ့ပွဲတိုင်းမှာလည်းနိုင်အောင်လုပ်နေကြပါတယ်။သို့တော့တရေကျသွားတဲ့အတွက်နည်းနည်းတော့စိတ်ပျက်မိပါတယ်။ကျွန်တော်တို့အနေနဲ့သူတို့ကိုအနိုင်ရနိုင်ရတဲ့အဲ့ဒီအခွင့်အရေးကိုဆုံးရှုံးသွားပြီးသူတို့ကိုချန်ပီယံဖြစ်ဖို့အခွင့်အရေးဆက်ပြီးပေးလိုက်တယ်လို့ခံစားရပါတယ်။ဒါပေမဲ့ပွဲပြီးမှာတော့ကျွန်တော်အသင်းကိုစိတ်တက်မကြဖို့ပြောခဲ့ပါတယ
်။ I know how intense it is the concentration level in these games.
It's ဒီပွဲကဘလောက်အကျိတ်နဲ့ဖြစ်တယ်ဆိုတာကျွန်တော်သိပါတယ်။ကျွန်တော်အရင်ကလည်းပြောပြပါတယ်။ဒီပွဲက heavyweight လက်ဝတ်သမားနှစ်ယောက်ထိုးသလိုပါပဲ။တချက်လောက်အာယုံမဆိုင်နိုင်ပဲလက်ကိုအောက်ချလိုက်တာနဲ့မျက်နှာတက်တဲ့ကိုထိုးခံရတာပါပဲအဲ့ဒီအခါကျရင်ပြန်ထပြီးတော့ပြန်ထိန်းရတာပဲပွဲမစခင်ရရောပထမပိုင်းအပြီးမှပြောတာကတော့ကျွန်တော်တို့ခံစစ်ကစားတဲ့ပုံစံမှာကျွန်တော်တို့အနေနဲ့ဒီလိုပွဲတွေမှာပို့ပြီးတော့ရရဲတင်းတင်းကစားဖို့လိုပါတယ
်ဒီပွဲတည်ကြလိုက်တဲ့အတွက်ဘောလုံးရာသီဂုံဖို့9ပွဲပဲလိုတော့တဲ့အချိန်မှာမန်စီးတီးက84မှတ်လီဗာပူးက83မှတ်နဲ့အကျိတ်နဲ့ဖြစ်နေပါတယ်
သူတို့နှစ်သင်းတမတ်ပဲကွာတာကြောင့်ကျန်တဲ့ခုနှစ်ပွဲမှာပွဲတိုင်းကိုနိုင်မလားဘလို့အလဲပြောင်းနေဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းနေပါတယ်ခင်ဗျာချိန်ထဲမှာပဲမန်ယူတိုက်စစ်ဘူးရောနောက်တို့ဟာပြီးခဲ့တဲ့ Everton ကိုရှုံးတဲ့ပွဲမှာကွင်းထဲကနေထွက်တဲ့အချိန်မှာ Everton လူငယ်ပရိသတ်တယောက်ရဲ့လက်ထဲကဖုန်းကိုရိုက်ချလိုက်တာကြောင့်ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးတာကိုခံရပါတယ်ရောနောက်တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေတရားဝင်တောင်းပန်ထားပါတယ်အခုလိုခက်ခဲတဲ့အချိန်မှာစိတ်ခံစားမှုတွေကိုထိန်းချုပ်ဖို့အမြဲခက်ခဲကြောင်းဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့လေးလေးစားစားနဲ့စိတ်ရှည်ဖို့လိုပြီးတော့ဘောလုံးကိုချစ်တဲ့လူငယ်တွေအတွက်စံနမူနာကောင်းဖြစ်ဖို့လိုကြောင်းဒီကိစ္စအတွက်တောင်းပန်ကြောင်းနဲ့တကယ်လို့ဖြစ်နိုင်မယ်ဆိုရင်သူ့အနေနဲ့အဲ့ဒီပရိသတ်ကိုဘောလုံးဝကြည့်ဖို့အတွက် Old Trafford ကိုဖိတ်ချင်ပါတယ်ဆိုပြီးတော့ပြောထားပါဗျ။မန်ယူသင်းကတော့ Everton ကိုဒီတစ်ပတ်မှာရှုံးသွားတဲ့အတွက်အဆင့်ခွင့်မှာရှိနေပြီးတော့လာမယ့်ဘောလုံးရာသီ Champions League ဝင်ခွင့်ရဖို့အတွက်လည်းမရေမရာဖြစ်နေပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Egypt ဘောလုံးသင်း Nibia Carlos Queiroz ဟာ Nibia တောင်ကနေနှုတ်ထွက်လိုက်ပါပြီ။ Egypt သင်းဟာ Africa ဖလားဖိုင်နယ်မှာ Senegal ကို Penalty နဲ့ရှုံးပြီးတဲ့နောက်ကာရနိုင်ငံမှာချင်းမမဲ့ကမ္ဘာဖလားခြေစစ်ပွဲလဲမအောင်တဲ့အတွက်ဒီပြဘောလုံးဖွဲ့ချုပ်နဲ့ Quiroz တို့ကြားနှစ်ဖက်သဘောတူညီမှုနဲ့လမ်းဆွဲလိုက်ကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာပါခင်ဗျာ။ VOE ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရေဒီယိုအစီအစဉ်အစအဆုံးနဲ့အတူ TV ရုပ်သံသတင်းလွှာတွေ VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနိုင်သလိုကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ VOE ကိုဝေဖန်အကြံပေးစာတွေနဲ့အတူမိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့တဲ့တေးသချင်းတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားနိုင်ပါတယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အင်ကာနေမတဲ့ပိုင်းကနယူးယောက်မြို့တော်မြေအောက်ယထာပူရာမှာဒါဇင်နဲ့ချီတန်ရာရစေခဲ့တဲ့တနတ်သမားကိုဗုဒ္ဓဟူးနေ့နေ့လယ်ပိုင်းကဖမ်းဆီးမိသွားပြီးသူ့ကိုအကြမ်းဖက်မှုနဲ့ဆွဲဆိုလိုက်ပါတယ်အသက်62နှစ်အရွယ် Franz Jane ကိုလူဒုကသတင်းပေးချက်အရနယူးယောက်မြို့မဟန်တန်အရှေ့ပိုင်းရပ်ကွက်ထဲမှာရဲတွေကဖမ်းဆီးမိခဲ့တာလို့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်သူ့ရဲ့ပြစ်ခတ်မှုကြောင့်လူ၁၀ဦးထိမှန်ပြီး၅ဦးတန်ရာပြင်းထန်စွာရခဲ့ပေမဲ့အသက်အန္တရာယ်မစိုးရိမ်ရဘူးလို့သိရပါတယ်။ဘာရွယ်ချက်နဲ့ပြစ်ခတ်ခဲ့တဲ့ဆိုတာကိုမသိရသေးပေမဲ့သူ့ရဲ့အွန်လိုင်းဗီဒီယိုတစ်ခုမှာသူ့ကိုအရာရာအတွက်ဒေါသဖြစ်နေသူအဖြစ်ပုံဖော်ထားတာတွေ့ရပါတယ်။သူဒေါသဖြစ်တဲ့အရာတွေထဲမှာလူမျိုးရေးခွဲခြားမှုဝါဒ၊လူမဲအတိုင်းအဝိုင်းအကြအတန်းဖက်မှု၊အိုးအိမ်မဲဖြစ်မှုစားတာတွေပြင်မြို့တော်ဝန်အက်ဒစ်အဒန်ရဲ့မူဝါဒတွေကိုမနှင်းမြို့တာတွေလည်းပါဝင်ပါတယ်။ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်း800ဘိုကူညီထောက်ပံ့တာဟာယူကရိန်းရှေ့ဘက်ချမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။နောက်ထပ်အခုလိုလက်နက်ခံရန်တွေထပ်မံပေးဖို့မဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတဇာလင်စကီနဲ့တနအီကြာဖုန်းနဲ့စကားပြောဆိုခဲ့စဉ်ထက်သွင်းပြောဆိုခဲ့သလိုနောက်ပိုင်းမှာကြေညာချက်လည်းထုတ်ပြန်ခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်ခံရသလိုထိခိုက်ဆုံးရှုံးပြီးစီးပွားရေးပျက်စီးမဲ့အန္တရာယ်တွေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗိုလ်တော်နေ့မှာပြောဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီပိုလော့ကနဲ့နစ်ခ်အိုင်ဗန်နော့ဖ်တို့ဖြစ်ကြပါတယ်။VOE ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ2440 51နဲ့ VOE ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သုံးရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးပျော်ရွှင်နိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.